Welcome to the Voice of America in Burmese.
Mingla menekhe ma shin. Washington ne ro view American antan ga ni 2018 khu ni September 28 ye cha da pdi ni ne ne khin season go Myanmar sano chain menek 6 nai ga ni 9 nai thi 9 meter 32 40 49 ga ni dai yai thon lin paw ma ba shin. Sama engine line ma
The government of Burma cannot be allowed to blatantly and cruelly mistreat Rohingya Muslims and other minority groups.
အကြမ်းဖက်အစွန်းရောက်မှုတွေပြန့်နှံ့သွားနိုင်မယ်အန္တရာယ်ရှိနေတာကြောင့်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခန့်နဲ့ပတ်သက်လို့အရင်းခံအကြောင်းတရားတွေကိုအမြန်ဆုံးဖြေရှင်းပေးဖို့ကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂမဟာမင်းကြီးရဲ့ပြီးခဲ့တဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်နဲ့ပတ်သက်ပြီးဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသူကပြောသွားတာပါ။ဖိလစ်ပိုဂရန်ဒီကဒုက္ခသည်တွေနေရရင်ပြန်နိုင်ရေးကိစ္စဟာကြီးမားတဲ့စိန်ခေါ်ချက်ဖြစ်တယ်လို့ပြောလိုက်ပြီးဘင်္ဂလားဒေ့ရှ်ဘက်အခုရောက်လာတဲ့ဒုက္ခသည်ခန့်မှန်းကြီးလေသိန်းကျော်နဲ့အရင်ကရှိထားပြီးသားဒုက္ခတွေစုပေါင်းလိုက်ရင်စုစုပေါင်း8သိန်းဝန်းကျင်ရှိတယ်လို့လည်းပြောပါတယ်။ပြဿနာတွေကိုအချိန်မီမဖြေရှင်းနိုင်ဘူးဆိုရင်အကြမ်းဖက်အစွန်းရောက်မှုတွေပိုပြီးပြန့်နှံ့လာမယ့်အခြေအနေတွေဟာစိုးရိမ်ပွဲမှာရှိနေတယ်လို့သူကပြောပါတယ်။ဒီအကြမ်းဖက်မှုတွေဖြစ်မလာခင်ကတည်းကရှိခဲ့တဲ့ဆင်းရဲမွေးတင်မှုခွဲခြားဆက်ဆံမှုတွေဟာအခြေခံအကြောင်းတရားတွေဖြစ်တယ်လို့သူကပြောပြီးဒါကိုအလေးထားကင်တွယ်ဖြေရှင်းဖို့လိုတယ်လို့မြန်မာအစိုးရကိုတိုက်တွန်းတာပါ။ကိုဖီအနန်ရခိုင်ကော်မရှင်ရဲ့အဆိုပြုချက်တွေဟာပြဿနာဖြေရှင်းနိုင်မဲ့လမ်းပြမြေပုံဖြစ်ပြီးရိုဟင်ဂျာတွေနိုင်ငံမဲ့ဖြစ်နေတာကိုကင်တွယ်ဖြေရှင်းဖို့နဲ့ရခိုင်ဒေသကမွတ်စလင်နဲ့ဗုဒ္ဓဘာသာအတိုင်းဝိုင်းနှစ်ခုကြားဒေသဖွံ့ဖြိုးရေးအမြန်လှုပ်ဆောင်ဖို့ဖိလစ်ပိုကတိုက်တွန်းပါတယ်။ဒီကနေ့မှလည်းကုလသမဂ္ဂအတွင်းမှုချုပ်ဂူတာရက်စ်ကကုလသမဂ္ဂလုံခြုံရေးကောင်စီမှရခိုင်အရေးရှင်းပြမှာဖြစ်ပြီးအဖွဲ့ဝင်နိုင်ငံတွေကြားဆွေးနွေးကြမှာပါ။
UAE မြန်မာနိုင်ငံမနက်ဖက်မြန်မာဘာသာစီစဉ်လေးကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1905ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပါရှင်နမ်ယူရော VOA ကသတင်းများဆက်လက်ကြေညာနေပါတယ်။မြောက်ကိုရီးယားရဲ့လက်နက်အစီအစဉ်တွေအတွက်သုံးနေတဲ့ဝင်ငွေလမ်းကြောင်းအလုံးထိန်းချုပ်ပြီးကုန်သွယ်ရေးနဲ့ဗဏ္ဍာရေးပိတ်ပင်မှုတွေအပြည့်အဝလှုပ်ဆောင်ဖို့သမ္မတဒေါ်နယ်ထရမ့်ကအထူးရေးအမင်းတရားကိုလက်မှတ်တွေထုတ်ပြန်လိုက်တယ်လို့အကြမ်းဖက်မှုတိုက်ဖျက်ရေးအရာရှိဟောင်းတူကပြောကြားလိုက်ပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီကဒဏ်ခတ်မှုအသစ်တွေအတည်ပြုလိုက်ပြီးရသက်တနှစ်ပတ်မပြည့်ခင်မှာပဲသမ္မတထရမ့်ကမြောက်ကိုရီးယားနဲ့အဆက်အသွယ်ပတ်သက်တဲ့စီးပွားရေးလုပ်ငန်းတွေတံခါးအေးအေးယူနိုင်ဖို့ဒီအထူးရေးအမိန့်အနာကိုထုတ်ပြန်လိုက်တာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့အကြားရန်ဆောင်ပုတ်ခတ်ပြောဆိုနေမှုကြောင့်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းမဲ့ရေးအတွက်ညှင်းညမ်းစွာဆောင်ရွက်နိုင်ဖို့မဖြစ်နိုင်ဘူးဆိုတဲ့အမြင်ဟာပုံမူကြီးထွားလာနေပါတယ်။မစ္စတာထရမ့်ရဲ့ချင်းချောက်မှုတွေကြောင့်ဒါစစ်ကြည်ကြတဲ့သဘောဖြစ်တဲ့ဆိုရင်မြောက်ကိုရီးယားကျွန်းဆွယ်နာပြန်ဆန်းမဲ့အမေရိကန်စစ်လေရင်တွေကိုတခြားကောင်တခြားမဲ့လို့လည်းမြောက်ကိုရီးယားဘက်ကပြန်လည်ချင်းချောက်ထားပါတယ်။ဒီလိုစိတ်လိုက်မှန်ပါထိတိုက်တွန်းနေတဲ့အခြေအနေမှာတွက်ချက်မှုအနေနဲ့တင်းဆောင်သွားရုံနဲ့ပျက်စီးဆုံးရှုံးမှုများပြတဲ့ပဋိပက္ခကြီးဖြစ်လာနိုင်တယ်လို့အကြေခတ်သမားတွေကသတိပေးထားကြပါတယ်
။တူရကီနဲ့ရုရှားနှစ်နိုင်ငံကြားဆက်ဆံရေးတွေတဟုန်တို့တိုးတက်နီးစပ်လာတဲ့တင်ဂီတာအဖြစ်တူရကီသမ္မတအာဒူဝန်ဟာဂျာသာပတိနေ့ဒီကနေ့မှာရုရှားသမ္မတပူတင်ကိုအန်ကာရာမြို့တော်ကသမ္မတအိမ်တော်မှာလက်ခံတွေ့ဆုံပြီးစီးရီးယားအရေးဆွေးနွေးမှာဖြစ်တယ်လို့နိုင်ငံခြားသဘောထားကွဲလွန်းနေတဲ့အခြားကိစ္စတွေကိုဘေးဖယ်ထားရေးကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်။သမ္မတနှစ်ဦးတွေ့ဆုံတဲ့အခါရုရှားနိုင်ငံလို့ S-400 ဒုံးကျည်ကာကွယ်ရေးလက်နက်တွေကိုတူရကီကဝယ်ယူမဲ့ကိစ္စအပေါ်အလေးထားဆွေးနွေးဖို့ရှိပေမဲ့ဒါရီမကစီးရီးယားရဲ့အနာဂတ်ရေးကိုပါဆွေးနွေးဖို့ရှိတယ်လို့ဘရက်ဆဲအခြေစိုက်ကာနေဂျီသုတေသနအဖွဲ့ကနိုင်ငံရေးသုံးသပ်သူအော်ဂန်ကပြောပါတယ်။ကက်လူမျိုးကိုပိုင်အုပ်ချုပ်ခွင့်ရဒေသကအီရတ်ကနေခွဲထွက်ခဲ့တဲ့ခွဲထွက်ဖို့ကြံစည်တဲ့ဒီလူလူဆန္ဒခံယူပွဲရဲ့အကျိုးဆက်တွေကိုဆွေးနွေးကြဖို့လည်းရှိနေပါတယ်။တူရကီနိုင်ငံကနေပြီးတော့ဒီရုရှားလုံ S-400 ဝယ်ယူဖို့ပြီးခဲ့တဲ့လကကြေညာခဲ့တဲ့အတွက် NATO အဖွဲ့ဝင်တွေကစိုးရိမ်မှုတိုးလာပါတယ်။2015တုန်းကဆီးရီးယားလေတပ်အခြေစိုက်စခန်းတစ်ခုမှာရှိတဲ့ရုရှားဘုံးကျဲလေယာဉ်တစ်စင်းကိုတူရကီနိုင်ငံကပစ်ချခဲ့ပြီးနောက်ပိုင်းနှစ်နိုင်ငံကြားဆက်ဆံရေးတင်းမာခဲ့ပါတယ်
။ဒါပေမဲ့ဗန္ဒာရေးနှစ်အတွင်းအမေရိကန်ပြည်ထောင်စုအနေနဲ့ဒုက္ခသည်4000ခွဲလက်ခံဖို့ရည်ရွယ်တယ်လို့ဒေါ်နယ်ထရမ့်အစိုးရရဲ့အရာရှိကြီးတွေကပြောကြားလိုက်ပါတယ်။ဒါဟာ38နှစ်တာအတွင်းအ ਨੇ ဆုံးလက်ခံတဲ့အရေးအတွက်ဖြစ်ပါတယ်ဒီလိုဒုက္ခသည်လက်ခံမှုအရေးအတွက်ဆွတ်ထားလိုက်တဲ့အတွက်ဒုက္ခသည်အရေးထောက်ခံပြောကြားသူတွေစိတ်ပျက်စရာဖြစ်သွားကြပြီးပြည်တွင်းပြည်ပမှာအလုပ်သမားတွေထောင်ချီခံထားတဲ့စီးပွားရေးလုပ်ငန်းတွေကိုလည်းထုနှက်လိုက်ကြတယ်တူပါတယ်သမ္မတထရမ့်ဟာယာတုလက်ခံပြီးသိမ့်မကြခင်မှာပဲဒုက္ခသည်လက်ခံမှုပမာဏကိုဆော့ရှားဖို့ပြောခဲ့ပြီးဒုက္ခသည်များပြားလာခြင်းဟာအမေရိကန်ပြည်ထောင်စုရဲ့အကျိုးစီးပွားကိုပျက်စီးထိခိုက်စေလိမ့်မယ်လို့ဆိုခဲ့တာဖြစ်ပါတယ်
ဒီ space gateway လို့ခေါ်တဲ့အာကာသစခန်းတစ်ခုကိုရုရှားအာကာသအေဂျင်စီနဲ့ပူးပေါင်းပြီးလကဘာအနီးမှာတည်ဆောက်သွားဖို့ရှိတယ်လို့အမေရိကန်အာကာသစူးစမ်းရေးအေဂျင်စီ NASA ကပြောကြားလိုက်ပါတယ်လကဘာအာကာသစခန်းတည်ဆောက်ရေးစီမံကိန်းဟာရေရှိစီမံကိန်းတစ်ရပ်ဖြစ်တဲ့အင်္ဂါဂျိုဘော်လူသားစစ်လွတ်ရေးစီမံကိန်းရဲ့တစိမ့်ဒေသလည်းဖြစ်ပါတယ
်ဥကြဆန္ဒနဲ့ကိုညံဝင်းအောင်ပါရှင်အခုဆက်လက်ပြီးတော့သတင်းလှော်တွေကိုတင်ပြမှာပါမြန်မာနိုင်ငံရခိုင်ပြည်နယ်ကအခြေအနေတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးနေတဲ့ဒုက္ခသည်တွေအရေးပတ်သက်ပြီးတော့ဗုဒ္ဓဘုရားကအမေရိကန်အောက်လွတ်တော်နိုင်ငံသားရေးရာကော်မတီမှကြားနာပွဲတစ်ခုလုပ်ခဲ့ပါတယ်လက်ရှိအခြေအနေနဲ့ပတ်သက်ပြီးကော်မတီဝင်လွှတ်တော်အမတ်တွေကသုံးသပ်ပြောဆိုကြသလိုကြားနာပွဲမှာတက်ရောက်တင်ပြသူတွေကလည်းသူတို့သိရှိထားတာတွေကိုအစီရင်ခံတင်ပြကြပါတယ်ကိုကျော်ကျော်သိန်းကအပြည့်အစုံကိုပြောပြမှာပါရှင်
အောက်လွတ်တော်နိုင်ငံရေးရာကော်မတီမှာနှစ်နာရီနီးပါးကြာကြားနာပွဲတစ်ခုလုပ်ခဲ့တာဖြစ်ပြီးလက်ရှိရခိုင်ပြည်နယ်ကအခြေအနေတွေနဲ့ဖြစ်ရပ်တွေကိုလွှတ်တော်အမတ်တွေနဲ့တက်ရောက်အစီရင်ခံသူတွေကအကြံဉာဏ်ပြောဆိုမေးမြန်းတင်ပြခဲ့ကြတာပါကော်မတီဥက္ကဋ္ဌအောက်လွတ်တော်အမတ် Advice ကပြောတော်တာမှာ
The government of Burma cannot be allowed to blatantly and cruelly mistreat
ရင်းညာမွတ်စလင်တွေနဲ့အခြားလူမျိုးစုတွေကိုမြန်မာအစိုးရကအပြင်းထန်ရေးရစက်စက်ပြုမှုနေတာခွင့်ပြုထားလို့မဖြစ်နိုင်ပါဘူးအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာရိုဟင်ဂျာအရေးနဲ့လူအခွင့်အရေးကိုဦးစားပေးကိစ္စအဖြစ်သတ်မှတ်ရပါမယ်။အကြမ်းဖက်အခြေအနေတွေကိုရပ်ပစ်ဖို့အတွက်ကျွန်တော်တို့လုပ်နိုင်သမျှနီးလန်းတွေအကုန်လုံးကိုအသုံးပြုသင့်ပါတယ်
။မြန်မာနိုင်ငံနဲ့ပတ်သက်ပြီးအရင်အမေရိကန်သမ္မတတွေလက်ထက်ကပြဋ္ဌာန်းထားတဲ့ဥပဒေတွေအမိန့်ကြေညာစာတွေဟာမြန်မာနိုင်ငံကပြဿနာတွေကိုကံကြွယ်ဖြေရှင်းတာမှာအသင့်တော်ဆုံးနီးလန်းမဟုတ်ခဲ့ဘူးလို့ The Heritage Foundation အာရှရေးရာလည်လာမှုဌာနကညွှန်ကြားရေးမှူး Walter Lumen ကထောက်ပြပြီးအမေရိကန်ကွန်ဂရက်လွှတ်တော်အနေနဲ့လှုပ်ဆောင်တဲ့နာရီကိုတင်ကြတာမှာနှစ်နိုင်ငံသားစစ်ဖက်ဆက်ဆံရေးပုံမှန်ပြန်ဖြစ်အောင်နောက်ထပ်မလုပ်ဖို့အကြံပြုတင်ပြသွားပါတယ
် Remove authorities in the 2015 National Defense Authorization Act granting DOD
ညီမစစ်ဖက်ကိုအကြံပေးဖို့တင်ကြားပေးဖို့လက်ကျင့်ပေးဖို့ကာကွယ်ရေးဌာနကိုခွင့်ပြုထားတဲ့2018ခုနှစ် National Defense Authorization Act NDAA ပါပြဋ္ဌာန်းချက်တွေကိုဖယ်ရှားဖို့အထက်လွှတ်တော်အမတ်ဂျိုမက်ကင်းကဆုံးဖြတ်ခဲ့တာဟာမှန်ကန်တဲ့လမ်းကြောင်းနဲ့လှုပ်ဆောင်ချက်တစ်ခုဖြစ်ပါတယ်။ဒီလိုလုပ်ငန်းမျိုးတွေအတွက်အခြေခံချပေးထားတဲ့2015ခုနှစ် NDAA ဥပဒေပါပြဋ္ဌာန်းချက်တွေကိုကွန်ဂရက်လွှတ်တော်ကဖျက်သိမ်းပြီးနောက်ထပ်အရေးယူလှုပ်ဆောင်သင့်ပါတယ်
။မစ္စတာလိုမန်အပါအဝင်ဂျန်နယ်လူတွေအကြံပြုတင်ပြသွားတဲ့အထက်မှာစစ်ဖက်ချင်းဆက်ဆံရေးမလုပ်ဖို့အပြင်အမေရိကန်နိုင်ငံသားတွေမြန်မာနိုင်ငံမှာစီးပွားရေးလုပ်ကန့်ခွင့်ကိုပြန်ပြီးကန့်သတ်ဖို့မြန်မာစစ်ဖက်တာဝန်ရှိသူတွေရဲ့ပိုင်ဆိုင်ပစ္စည်းတွေကိုထိန်းချုပ်ဖို့နဲ့ပြည်ဝင်ခွင့်ဗီဇာပိတ်ပင်ဖို့အထူးတန်ခတ်အရေးယူတဲ့လူပုဂ္ဂိုလ်များစီရင် SDN list ထဲမှာမြန်မာစစ်ဖက်ခေါင်းဆောင်တွေကိုထည့်သွင်းဖို့စသည်အားဖြင့်တန်ခတ်အရေးယူမှုမျိုးစုံချမှတ်ရေးတင်ပြသွားတာတွေရှိပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာ၄သိန်းကျော်ထွက်ပြေးသွားရတဲ့အကြောင်းရင်းတွေကိုဂိုင်တွေ့ဖြေရှင်းတာမှာမြန်မာစစ်တပ်ဒေါအောင်ဆန်းစုကြည်နဲ့နိုင်ငံတကာအတိုင်းဝိုင်းကတာဝန်ယူလှုပ်ဆောင်ရမှာတွေကိုတင်ပြသွားသူကတော့ Refugees International အဖွဲ့ကလူ့အခွင့်အရေးဆိုင်ရာအကြီးအကဲတာဝန်ရှိသူ Daniel Sullivan မှာ
First and foremost, as we've heard, a name I think we should be hearing more and more is Senior General Min Aung Hlaing.
ပထမဆုံးနဲ့အဓိကအကြဆုံးကတော့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဦးဆောင်တဲ့မြန်မာစစ်ဘက်ဟာဒီပြဿနာကိုတိုက်ရိုက်တာဝန်ရှိပါတယ်။ဆိုရတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်ကြရတာမှာမြန်မာစစ်သားတွေနဲ့သူတို့ရဲ့ခေါင်းဆောင်တွေဟာအဓိကတာဝန်ရှိသူတွေဖြစ်ပြီးအဲ့ဒီချိုးဖောက်မှုတွေအဆုံးသတ်ဖို့အားအကောင်ဆုံးအနေအထားမှာရှိနေကြသူတွေဖြစ်ပါတယ
်။ American Holocaust Attainment ပြတိုက်မျိုးတုံးတက်ပြတ်မှုတာစီရေးဆိုင်ရာဆိုင်မွန်စကော့ဌာနကအစီအစဉ်မန်နေဂျာအန်ဒရီယာဂူဒိုမန်ကလည်းရခိုင်မှာဖြစ်သွားတဲ့ဖြစ်ရပ်တွေနဲ့ပတ်သက်ပြီးစစ်ဖက်မှာရောဒေါအောင်ဆန်းစုကြည်မှာပါတာဝန်ရှိတယ်လို့ကြားနာပွဲအတွင်းပြောသွားပါတယ
် The military is the primary perpetrator of mass atrocities and should be pressed with all of our
တိုက်ခိုက်မှုတွေမှာပိုပြီးပါဝင်လာတဲ့တိုင်းရင်းသားရခိုင်အရပ်သားတွေရဲ့ထောက်ကူမှုနဲ့ရိုဟင်ဂျာတွေအပေါ်မကြသေးခင်ကကျူးလွန်တဲ့တပ်ဖြတ်မှုတွေမှာအဓိကလက်တွေကတော့မြန်မာစစ်တပ်ပါပဲ။ဒါပေမဲ့လက်ရှိအကြမ်းဖက်တပ်တရားကိုအရှိန်လျှော့ချဖို့မြန်မာနိုင်ငံကလူနည်းစုတွေရဲ့ဘဝတွေနဲ့လွတ်လပ်မှုကိုစစ်ဖက်ရန်ကနေရောအာဆာလိုအဖွဲ့မျိုးတွေရဲ့ရန်ကနေပါအကာအကွယ်ပေးဖို့တကယ်တမ်းတာဝန်ရှိသူကတော့နိုင်ငံမှာတကယ်ကောင်းဆောင်ဖြစ်တဲ့ဒေါအောင်ဆန်းစုကြည်ရဲ့တာဝန်ပါပဲ။
ဒီကြနာပွဲကိုအမေရိကန်ပြည်ထောင်စုဆိုင်ရာဘင်္ဂလားဒေ့ရှ်နိုင်ငံတပ်အမတ်ကြီးတယောက်ခဲ့ပြီးမြန်မာတပ်အမတ်ကြီးတို့မတက်ရောက်ခဲ့ပါဘူး။ဒါကိုထောက်ပြပြောဆိုသွားသူကတော့ဒီမိုကရက်ပါတီကအောက်လွတ်တော်အမတ်ဘရက်ရှာမန်ပါ။
I'd also like to introduce the ambassador of Burma but unfortunately I can't because that ambassador is not
မြန်မာတပ်အမတ်ကြီးကိုလည်းကျွန်တော်ဒီမှာမိတ်ဆက်ပေးလို့ပြင်မယ်။တပ်အမတ်ကြီးကဒီမှာရှိမနေပါဘူး။ တမကြီးတာဒီမှာရှိနေမယ်ဆိုရင်မြန်မာအစိုးရရဲ့မူဝါဒတွေကြောင့်ထောင်ပေါင်းများစွာသောလူတွေနိုင်ငံကနေထွက်ပြေးသွားတဲ့အပေါ်ကဘာကဘလို့မြင်နေတယ်ဆိုတာကိုသိသွားမှာပါပဲ
။ဂျာနာဝဲအစိုးရကဏ္ဍဤမှာတော့ပွဲကိုအဓိကတာဝန်ယူကြီးချက်တဲ့ကော်မတီဥက္ကဋ္ဌတူဖြစ်သူ Republican အောင်လို့တော်အမတ်ထက်ဂျူဟိုကဒီဂျာနာဝဲကနေဆက်ပြီးတင်ပြသွားမယ်လို့ဆောင်ရမယ်အချက်တွေကိုအခုလိုပြောသွားပါတယ်။
Our recommendations that are going to come out of this meeting because of you guys are going to be for JDAC to be revoked.
ကျွန်တော်ဒီကျန်းအဝဲမှာတင်ပြတာကနေထွက်လာမယ်ကျွန်တော်ရဲ့အကြံပြချက်တွေကတော့ JDAC ကိုချက်ချင်းချက်သိမ်းဖို့မြန်မာနိုင်ငံကိုပေးဖို့တင်ပြထားတဲ့ဒေါ်လာ63သန်းအကူအညီကိုဆိုင်းငံ့ထားဖို့ဒါကိုကော်မတီအဖွဲ့ဝင်တွေတော့မသိသေးပါဘူးအခုတော့သိပြီလို့ကျွန်တော်ထင်ပါတယ်ပြီးတော့ကုလသမဂ္ဂအနေနဲ့အခုချက်ချင်းအရေးယူဆောင်ရွက်ဖို့တောင်းဆိုဖို့ဖြစ်ပါတယ်
ဒီကိန်းဒီနေကအကျံဖက်အခြေအနေတွေဒုက္ခတွေအများပြထွက်ပြေးနေရတာတွေလူသားချင်းစာနာမှုဆိုင်ရာအကူအညီလိုအပ်နေတာတွေစသည်အားဖြင့်နိုင်ငံတကာမှာအထူးအာရုံစိုက်ပြောဆိုတာတွေရှိနေချိန်မှာပဲအမေရိကန်အောက်လွှတ်တော်နိုင်ငံရေးရာကော်မတီမှာကြားနာပွဲလုပ်တာဖြစ်ပါတယ်ခင်ဗျာ
ဒီကြားနာပွဲမူရင်းအတိုင်းအပြည့်အစုံဗီဒီယိုကိုကျမတို့ရဲ့ bamis.voanews.com website မှာရော VOA Bamis News Facebook စာမျက်နှာပါပါမကြခင်အချိန်ပိုင်းအတွင်းတင်ထားပေးမှာဖြစ်သလိုမြန်မာဘာသာပြန်စာတန်းထုတ်ပြီးတင်ဖို့လည်းစီစဉ်နေပါတယ်ရှင်။ဒါနဲ့တစ်ဆက်တည်းပဲဒီ American အောက်လွှတ်တော်ကြားနာပွဲမှာပဲရခိုင်ပြည်နယ်အတွင်းကပဋိပက္ခတွေဖြစ်ပေါ်ခဲ့တဲ့ဒေသတွေကိုမြန်မာနိုင်ငံမှာရှိတဲ့တန်တမန်တွေကိုအစိုးရကလိုက်လံပြသမဲ့အထက်မြန်မာနိုင်ငံဆိုင်ရာ American တပ်အမတ်ကြီး Scott Marcio လည်းလိုက်ပါသွားမှာဖြစ်ကြောင်း American လက်ထောက်နိုင်ငံခြားရေးဝန်ကြီး John Sullivan ကပြောကြားလိုက်တာကိုလည်းတင်ပြမှာပါ။ရခိုင်ပြည်နယ်အတွင်းကပဋိပက္ခတွေဖြစ်ပေါ်ခဲ့တဲ့ဒေသတွေကိုနိုင်ငံတကာတန်တမန်တွေလိုက်လံပြသမယ်လို့စက်တင်ဘာလ19ရက်နေ့မှာပြောကြားခဲ့တဲ့မိန့်ခွန်းအတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောကြားခဲ့တဲ့အတိုင်းဒီကနေ့စက်တင်ဘာလ28ရက်နေ့မှာနိုင်ငံတကာကတန်တမန်48ဦးဟာရခိုင်ပြည်နယ်ကိုတွားရောက်လေ့လာကြမှာဖြစ်ပါတယ်။ကိုစော်ဝင်းလိုင်ကအပြည့်စုံကိုဆက်ပြီးပြောပြမှာပါ
။ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်ခဲ့တဲ့အခြေအနေတွေကိုဘယ်သူမှဆိုကိုယ်တိုင်တွားရောက်လေ့လာဆန်းစစ်တင်ကြောင်းစက်တင်ဘာလ19ရက်နေ့မှာပြောကြားခဲ့တဲ့အမျိုးသားပြန်လည်တင်ပြရင်းနဲ့ငြိမ်းချမ်းရေးဆိုင်ရာနိုင်ငံအခြေပြမင်းကွန်းတွင်တောင်းဆန်းစုကြည်ကထည့်သွင်းပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့နိုင်ငံခြားရေးဌာနအနေနဲ့ဘာတွေလှုပ်ဆောင်နေပါသလဲလို့စက်တင်ဘာလ26ရက်နေ့ကအောက်လွှတ်တော်နိုင်ငံခြားရေးရာကော်မတီကြားနာပွဲအတွင်းမြင်းမြန်ရာမှာမြန်မာနိုင်ငံဆိုင်ရာမြန်မာသားအမကြီးစကော့မာရှယ်အနေနဲ့ရခိုင်ပြည်နယ်ကအခြေအနေတွေကိုကိုယ်တိုင်တွားရောက်လေ့လာဖို့ရှိနေကြောင်းလက်ထောက်နိုင်ငံခြားရေးဝန်ကြီးJohn Sullivan ကအခုလိုဖြေကြားသွားခဲ့ပါလေ
Well our outreach has started at the top with Secretary Tillerson and our ambassador is working very hard and looking to go up to the region
ဒါကမြန်မာလက်ရှိဖြစ်ပေါ်နေတဲ့ပဋိပက္ခတွေနဲ့ပတ်သက်လို့ကျွန်တော်တို့နိုင်ငံသားဤဝန်ကြီး Rex Tillerson ကဦးဆောင်လှုပ်ဆောင်နေတာဖြစ်ပါတယ်မြန်မာနိုင်ငံမှာရှိနေတဲ့ကျွန်တော်တို့တာဝန်ကြီးဟာလည်းအစွမ်းကုန်စ조사လှုပ်ဆောင်နေပြီးရခိုင်ပြည်နယ်ကိုအခုသတင်းပတ်အတွင်းတွားရောက်ဖို့စီစဉ်နေပါတယ်ကျွန်တော်တို့အနေနဲ့ရခိုင်ပြည်နယ်ပဋိပက္ခအတွက်အမေရိကန်ဒေါ်လာ32သန်းအကူအညီပေးထားပြီးလည်းဖြစ်ပါတယ်။နောက်ထပ်အကူအညီတွေလည်းပေးဦးမှာပါ။ကျွန်တော်တို့နိုင်ငံရေးဝန်ကြီးဌာနအနေနဲ့ဒီကိစ္စကိုအရှိန်မြှင့်လှုပ်ဆောင်နေပါတယ်။ဒီပြဿနာဟာမြန်မာနိုင်ငံရဲ့ပြဿနာတစ်ခုတည်းမဟုတ်သလိုဘင်္ဂလားဒေ့ရှ်နိုင်ငံနဲ့အမေရိကန်ရဲ့ပြဿနာကြီးပဲလည်းမဟုတ်ပါဘူး။ဒါဟာကမ္ဘာလုံးဆိုင်ရာပြဿနာကြီးဖြစ်ပါတယ်။ဖြစ်ပေါ်နေတဲ့အခြေအနေတွေဟာအင်မတန်ဝမ်းနည်းစရာကောင်းပါတယ
်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြဿနာတွေဖြစ်ခဲ့ပြီးတဲ့နောက်အဲ့ဒီနေရာတွေစီတဲ့နောက်တည်းအကူအညီပေးသူတွေကိုလွတ်လွတ်လပ်လပ်တွာလာခွင့်ပြုဖို့တောင်းဆိုမှုတွေလည်းကြေကြေပြန့်ပြန့်ထွက်ပေါ်လာပြီးတဲ့နောက်ကြာသပတေးနေ့မှာနိုင်ငံတကာအဖွဲ့တစ်ခုကိုတွာခွင့်ပေးဖို့စီစဉ်ထားကြောင်းစက်တင်ဘာလ25ရက်နေ့ကကုလသမဂ္ဂမှာပြောကြားတဲ့မင်းငွန်းအတွင်းကုလသမဂ္ဂဆိုင်ရာမြန်မာသံတမန်ကြီးဟောက်တူဆွမ်းကပြောကြားခဲ့ပြီးဖြစ်ပါတယ်။ရခိုင်ပြည်နယ်ကိုတွာရောက်မဲ့နိုင်ငံတကာသံတမန်ကိုယ်စားလှယ်အဖွဲ့တွေနဲ့အတူကုလသမဂ္ဂကိုယ်စားလှယ်လည်းလိုက်ပါသွားမှာဖြစ်ပါတယ်။အောက်လွှတ်တော်နိုင်ငံခြားရေးရာကော်မတီဥက္ကဋ္ဌ Air Rights ကလည်းရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်ကလှုပ်ဆောင်နေတဲ့စစ်စင်ရေးတွေရပ်တန့်ရေးလှုပ်ဆောင်ဖို့လိုအပ်ကြောင်းကိုလည်းစက်တင်ဘာလ25ရက်နေ့မှာပြုလုပ်တဲ့ကြားနာပွဲအတွင်းအခုလိုပြောကြားခဲ့ပါတယ
်။ We have to figure out a way to get across to the military government in Burma that they have to pull the militia.
ရခိုင်ပြည်နယ်အတွင်းမှာကြေးရော်တွေမီးရှို့နေတဲ့လုပ်ငန်းတွေရပ်တန့်အောင်အဲ့ဒီမှာရှိနေတဲ့စစ်သွေးကြွတွေရောအစိုးရတပ်ဖွဲ့တွေပါအဲ့ဒီဒေသကထွက်ခေါ်သွားအောင်မြန်မာစစ်တပ်ကိုပြောဆိုနိုင်ဖို့အမေရိကန်အစိုးရအနေနဲ့နီလန်ရှာဖွေလှုပ်ဆောင်ဖို့လိုအပ်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားရတဲ့ရိုဟင်ဂျာ၄သိန်းကျော်ကိုမြန်မာနိုင်ငံကိုပြန်လာခွင့်ပြုသင့်ပါတယ်။နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ထံကကြေညာချက်ထုတ်ပြန်ယူလောင်းနေတယ်မလုံလောက်ပါဘူး။သူဟာတပ်မတော်ကာကွယ်ရေးဦးစီးချုပ်မဟုတ်ပါဘူး။မြန်မာနိုင်ငံရဲ့အုပ်ချုပ်ရေးရန်ကြီးကအဲ့ဒီယာဒူးကိုစစ်တပ်ကပေးထားတာဖြစ်ပါတယ်။ နိုင်ငံတကာဖိအားပေးမှုတွေအပြင်ရခိုင်ပြည်နယ်တွင်မှအကူအညီတွေလိုအပ်နေသူတွေအတွက် USAID အမေရိကန်နိုင်ငံကဖွံ့ဖြိုးမှုအေဂျင်စီနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေဝင်ရောက်ခွင့်ပြုအောင်လဲမြန်မာအစိုးရကိုဖိအားပေးသင့်ပါတယ်
ဒီကံပြင်းတဲ့အတွင်းကပဋိပက္ခတွေကိုကိုယ်တိုင်တွားရောက်လေ့လာခဲ့တဲ့အရှိတောင်အာရှဆိုင်ရာအမေရိကန်ဒူးလက်ထောက်နိုင်ငံကြီးဝန်ကြီးပက်ထရစ်မာဖီကတော့မြန်မာနိုင်ငံအတွင်းလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေအဆုံးသတ်ရေးလူသားချင်းစာနာမှုဆိုင်ရာအကူအညီတွေထောက်ပံ့ပေးပြီးဒုက္ခသည်တွေကိုပြန်လာခွင့်ပြုရေးစတာတွေလှုပ်ဆောင်ဖို့မြန်မာအစိုးရကိုအကြံပေးခဲ့တဲ့အကြောင်းအခြေအနေတွေဟာလက်ရှိတဲ့ပိုဆိုးသွားခဲ့ရင်နိုင်ငံတကာမှာဖြစ်နေတဲ့အကြမ်းဖက်မှုပုံစံမျိုးတွေမြန်မာနိုင်ငံအတွင်းမှာဖြစ်ပေါ်လာနိုင်တဲ့အခြေအနေရှိတယ်ဆိုတာကိုလည်းသူ့အနေနဲ့အကြံပေးပြောကြားခဲ့တဲ့အကြောင်းမြန်မာနိုင်ငံကပြန်လာအပြီးစင်ကာပူနိုင်ငံမှာခီးတစ်ထောင်နားစင်ပြောကြားခဲ့ပါတယ်ခင်ဗျာ
ကိုစော်ဝင်းလိုက်ပြောပြသွားတာပါအခုလိုနိုင်ငံတကာကအထူးစိုးရိမ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းပဋိပက္ခအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကိုယ်တိုင်လည်းဒီကနေ့မှလုံခြုံရေးကောင်စီမှအစီရင်ခံတင်ပြဖို့ရှိတဲ့အကြောင်းကိုတက်ဆက်ထဲနားဆင်ပါရှင်ဒီကနေ့နယူးယောက်ကုလသမဂ္ဂဌာနချုပ်လုံခြုံရေးကောင်စီမှကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ဟာမြမအရေးပထမဆုံးအကြိမ်လူသိရှင်ကြားအစီရင်ခံတင်ပြမှာဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့ပုတ်တပူနီကကျင်းပတဲ့နယူးယောက်ကုလသမဂ္ဂပုံမှန်သတင်းစာရှင်းလင်းပွဲအတွင်းရေးမှူးချုပ်ရုံးရဲ့ပြောခွင့်အရစတီဖင်ဒူဂျာရစ်ကအခုလိုပြောပါတယ
်။ And just to confirm that the Secretary General will brief on the situation
ရန်ယူကောင်စီမှမြန်မာနိုင်ငံကအခြေအနေနဲ့ပတ်သက်ပြီးတော့မနေ့ဖြန်နေ့လယ်3နာရီမှာကုလသမဂ္ဂအတွင်းမှုချုပ်အစီရင်ခံစာတင်ပြဖို့ရှိတယ်ဆိုတာကိုအတည်ပြုပါတယ်။ဒါကပြန်ပြောင်းလိုက်တဲ့အစည်းအဝေးမှာလုံခြုံရေးကောင်စီဥက္ကဋ္ဌဘက်ကလည်းထပ်ပြီးတော့အတည်ပြုချက်ထုတ်ပြန်မှုရှိပါလိမ့်မယ်
။တဆက်သေးပဲသီရိလင်္ကာနိုင်ငံမှာခိုးလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေတိုက်ခိုက်ခံရမှုကိုကုလသမဂ္ဂကစိုးရိမ်မကင်းဖြစ်မိကြောင်းစတီဗင်ဒူဂျာရက်ကအခုလိုပြောပါတယ
် And also on the issue of the Rohingyas UNHCR says that it's alarmed by
ဖက်ရိုဟင်ဂျာရေးနဲ့ပတ်သက်ရင်သီရိလင်္ကာနိုင်ငံမြို့တော်ကိုလံဘိုအပြင်ဘက်ရိုဟင်ဂျာကလေးတွေနဲ့အမျိုးသမီးတွေအများဆုံးရှိနေတဲ့ဒုက္ခသည်ခိုးလုံရာစခန်းတွေကိုမနေ့တုန်းကဝင်ရောက်တိုက်ခိုက်တဲ့အဖြစ်က UNHCR အနေနဲ့အထူးပဲစိုးရိမ်မိပါတယ်အဲ့ဒီစခန်းတွေကရိုဟင်ဂျာဒုက္ခသည်32ဦးကိုဒီနေ့အစောပိုင်းတုန်းကသီရိလင်္ကာရေးသက်ကနေကယ်ဆယ်ခဲ့တာဖြစ်ပြီးအဲ့ဒီဒုက္ခသည်တွေကိုအကူအညီကာကွယ်ပေးတဲ့အတွက်သီရိလင်္ကာအစိုးရကို UNHCR ကအထူးပဲကျေးဇူးတင်ပါတယ်။အခုလိုဝင်ရောက်တိုက်ခိုက်မှုကြောင့်ဒုက္ခသည်တွေခိုးလုံတဲ့စခန်းထဲမှာကူညီလှုပ်ကြိုင်နေတဲ့ UNHCR ကဝန်ထမ်းတွေရဲ့လုံခြုံရေးကိုလည်းစိုးရိမ်ပါတယ်
။လုံခြုံရေးကောင်စီမှာဒီကနေ့မြန်မာအရေးဆွေးနွေးပွဲဟာအလွန်အရေးကြီးကြောင်းနဲ့ပြင်သစ်အနေနဲ့လည်းဖိအားပေးဖို့ရှိကြောင်းကုလသမဂ္ဂဆိုင်ရာပြင်သစ်တမ်မတ်ကြီး Francer Delater ကအင်္ဂါနေ့ကသတင်းတောက်တွေနဲ့တွေ့ဆုံရမှာအခုလိုပြောပါတယ
်။ We as France push for a strong
ရိုဟင်ဂျာပြည်သူအခြေတဲကိုဖြေရှင်းဖို့လူညွန်ရေးကောင်စီဘက်ကခိုင်မာပြီးညှို့တဲ့တုတ်ပြန်ဆောင်ရွက်ချက်ထွက်ပေါ်လာဖို့ပြင်သစ်အနေနဲ့တွန်းအားပေးသွားမှာဖြစ်ပါတယ်ပြင်ထန်ပြီးညှို့တဲ့တုတ်ပြန်မှုပါပထမအဆင့်ကလူညွန်ရေးကောင်စီမှကုလသမဂ္ဂအတွင်းရေးမှူးချုပ်အနေနဲ့လူသိရှင်ကြားရှင်းလင်းတင်ပြဖို့ပြင်သစ်ဟာအခြားလူညွန်ရေးကောင်စီအဖွဲ့ဝင်6နိုင်ငံနဲ့အတူတောင်းဆိုခဲ့တာဖြစ်ပါတယ်ဒုတိယအဆင့်ကတော့အောက်တိုဘာလမှာပြင်သစ်ကလုံခြုံရေးကောင်စီအလှည့်ကျဥက္ကဋ္ဌတာဝန်ယူတဲ့အခါမှာကိုဖီအာနန်နဲ့ကောင်စီအဖွဲ့ဝင်နိုင်ငံတွေနဲ့အလို့သဘောတွေ့ဆုံပွဲအမြန်ဆုံးလုပ်နိုင်ဖို့စီစဉ်ထားပါတယ်
။ဒါ့အပြင်ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်တွေကအင်အားလုံခြုံတုံးပြီးနယ်မြေရှင်းလင်းရေးကြောင့်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာမွတ်စလင်တွေတိမ့်နဲ့ချီထွက်ပြေးခဲ့ကြရတဲ့အခြေအနေနဲ့ပတ်သက်လို့ပြင်သစ်နိုင်ငံရဲ့သဘောထားကိုအခုလိုပြောပါတယ
်။ We are extremely worried.by the situation in Myanmar
မြန်မာနိုင်ငံအခြေအနေကိုကျွန်တော်တို့အလွန်အလွန်စိုးရိမ်မကင်းဖြစ်မိပါတယ်လူသားချင်းစာနာထောက်ထားမှုနဲ့လူညုံရေးအခြေအနေဟာအလွန်ကိုအရေးကြီးနေပါတယ်ကျွန်တော်တို့ရတာတဲ့သတင်းအချက်လက်တွေအရဆိုရင်ရိုဟင်ဂျာဒုက္ခသည်ပေါင်း 42,000 ကျော်ဟာသူတို့နိုင်ငံကနေထွက်ပြေးခဲ့ရပါတယ်အများစုဟာကလေးငယ်တွေဖြစ်ပါတယ်ကုလသမဂ္ဂအထွေထွေညီလာခံမှာပြီးခဲ့တဲ့သတင်းဘက်ကပြင်သစ်သမ္မတမက်ခရွန်မေကွန်ပြောကြားတော့ကအဲ့မှာဖြစ်နေတဲ့အခြေအနေတွေကိုလူမျိုးတုံးတပ်ဖြတ်မှုအဖြစ်သတ်မှတ်ကြောင်းပြင်းပြင်းထန်ထန်ပြောသွားပါတယ
်အတွင်းမှုချုပ်ကိုယ်တိုင်လုံခြုံရေးကောင်စီမှမြမအရေးအစီရင်ခံတင်ပြဖို့မတိုင်ခင်ရှေ့ပြေးအဖြစ်ကုလသမဂ္ဂနိုင်ငံရေးရာတာဝန်ခံ Jeffrey Feldman ကနေလုံခြုံရေးကောင်စီအဖွဲ့ဝင်တွေကိုတကပိတ်အစီရင်ခံခဲ့ပါတယ်ရခိုင်အရေးနဲ့ပတ်သက်လို့လုံခြုံရေးကောင်စီမှဩဂုတ်လ30ရက်နေ့ကပထမအကြိမ်နဲ့စက်တင်ဘာလ14ရက်နေ့ကဒုတိယအကြိမ်ဆွေးနွေးခဲ့ပါတယ်တတိယအကြိမ်ဆွေးနွေးပွဲကိုတော့အောက်တိုဘာလအတွင်းကျင်းပမယ်လို့မစ္စတာဖဲလ်မန်ကပြောပါတယ်။စက်တင်ဘာလ5ရက်နေ့ကလုံခြုံရေးကောင်စီဥက္ကဋ္ဌကိုပေးပို့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အစာမှာတော့ရ ခိုင်ပြည်နယ်မှာလူသားချင်းဆိုင်ရာကပ်ဘေးဒုက္ခကြီးရှောင်ရှားနိုင်ရေးလုံခြုံရေးကောင်စီဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာအစိုးရကိုဖိအားပေးဖို့တိုက်တွန်းထားပါတယ်ရှင်။ကြာသပတေးနေ့နေနဲ့ခင်ပြီးရေမြန်မာပိုင်းစီစဉ်ကိုနားဆင်နေတာပါ။အခုတော့ရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော့ဒေသဘက်ကိုရောက်ရှိနေတဲ့ကျမတို့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောသတင်းပေးပို့ချက်ကိုကြောပြမှာပါ။သူဟာဟိန္ဒူဘာသာဝင်တွေရုပ်အလောင်းတွေကိုရှာဖွေတွေ့ရှိထားတဲ့ရဲဘော်ကြားကျေးရွာကိုရောက်ရှိတင်ပြယူနေပါတယ်။အဲ့ဒီမှာသူတွေ့ရှိရတဲ့အခြေအနေတွေကိုအခုလိုပြောပြပါရစေ
။ဒီကနေ့ကျွန်တော်သွားတာကတော့ကျွန်တော်ဒီတက်မော်ကနေတော့စီစဉ်ပေးတဲ့အစီအစဉ်နဲ့သွားရတဲ့ခီးစဉ်ပေါ့လေ။ခီးစဉ်ဆိုတော့ကျွန်တော်ရန်ကုန်ကနေတော့စစ်တွေးစစ်တွေးရနေပြီးတော့မှကျွန်တော်ဒီဟိန္ဒူအလောင်း45လောင်းကိုသူပေါ်တွေ့ရှိထားတဲ့နေရာပေါ့အဲ့နေရာတော့မောင်းသောမြို့နယ်ကခမောင်းသိမ်းကြီးနားလေးကရဲဘော်ကြားကြီးကိုကြွားပါတယ်အဲ့ဒီမှာတော့ကျွန်တော်တို့ဒီသူပေါ်ထားတဲ့နေရာတော့အဓိကသူတို့ပထမ28လောင်းတွေ့ထားတဲ့နေရာရဲ့နောက်တစ်ခုက18လောင်းတွေ့ထားတဲ့နေရာပေါ့လေ24ရဲ့နေရာ28လောင်းတွေ့တယ်25ရဲ့နေရာ18လောင်းတွေ့ရဆိုတဲ့နေရာတွေကိုသူတို့လိုက်ပြပါတယ်ပြတဲ့အချိန်မှာတော့ကျွန်တော်တွေ့ရတဲ့မြင်ကွင်းကတော့အဲ့ဒီမှာကျွန်တော်ဒီသတင်းမီဒီယာသမားတွေရောက်လာတဲ့အချိန်မှာအရာပြည်ဆုံးသူတွေရဲ့ဆွေမျိုးသားချင်းတွေအိုင်နာလေးမှာပဲရှိနေကြတယ်။ရှိနေတော့အဲ့ဒီလူတွေရဲ့ငိုယိုးနေတဲ့နေကိုပဲကြားရတယ်ပေါ့လေ။တွေ့ချင်မှာတော့အဲ့မှာတော့ကျွန်တော်တို့အဲ့ဒီပြည်ဆုံးတဲ့သူတွေကိုမတန်းတပ်ပုံရိုက်တာတွေရှိရပေါ့လေ။ကျွန်တော်ပြောကြတဲ့အရင်ကြီးကြီးရှိရပေါ့။ရှိတော့အဲ့ဒီမှာတော့ဒီအငင်းပွားနေတဲ့ကိစ္စပေါ့ဗျာ။ဒီတည်တဲ့လူတွေကတက်တာတက်တယ်ဆိုတော့လေတချို့လူကဒီတက်တာတက်ပြီးမှဒီလိုမှလုပ်နေရှိကမှပြောဆိုနေတယ်ရှိရပေါ့ဒီအစိုးရဘက်ကထုတ်ပြန်တာလည်းဒီဘာသာနဲ့တက်တဲ့စုံမှာပြောရတယ်ရှိရပေါ့ရှိတော့အိမ်ဟာနဲ့ပတ်သက်ပြီးကျွန်တော်မြင်ပါတယ်ဒီကိစ္စကိုဥဆောင်တော့မှဒီအလောင်းတွေကိုရှာဖွေတဲ့ဒီနေရာတည်းမှာပါတဲ့ဥမောင်းကြီးဆိုတဲ့ပုဂ္ဂိုလ်ကတော့သူရှိချက်တွေပြောပြတာကတော့ဒီတည်ဆုံးသူတွေအလောင်းတွေကိုတွေ့တာပထမအဓိကအချက်ကတော့ကျွန်တော်ဒီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဒီအချက်ပထမရာကာစီခေါ်ဆောင်သွားတဲ့ဟိန္ဒူအမျိုးသမီး၈ယောက်ကနေပေါ်မှာသူတို့ ਨੇ ဂျင်းကြီးတဲ့လူတွေကိုပြန်ဆက်သွယ်လာတယ်ဆက်သွယ်လာတော့မှဒီနေရာတွေမှာတော့ဒီလူတွေကိုတတ်ထားခဲ့ဆိုတော့သူတို့ကနေပေါ်မှာပြောတယ်ပြောတယ်ဆိုရဲတကင်းအရာသူတို့ကဒီပေါ်မှာအဲ့နေရာကိုအစိုးရအာဏာပိုင်တွေအကြောင်းကြားပြီးလာရှာတယ်လို့ပြောပါတယ်အဲ့ဒီရှင်ဒီအမျိုးမျိုးရောက်တော့သူတို့ကိုဟိုအကြံဖက်သမားတွေကတော့သူတို့ဘာသာတွေကိုဝင်ရမယ်ဆိုပြီးမှဒီဘာသာတွေကိုဝင်မတတ်ဘူးဆိုပြီးမှချင်းချောက်ခေါ်ဆောင်တော့ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာအဲ့ကုတူပလောက်ဆက်ောက်နေလို့ပြောပါတယ်။အဲ့ဆိုတော့အဲ့လူတွေရဲ့ပြောဆိုချက်ကတော့အဲ့ဒီအမျိုးသမီးရှိရောက်ကပြောတဲ့တဲ့ရင်ကသူကလာရှာဖွေတဲ့အချိန်မှာပထမမှာဒီကလေးနဲ့အမျိုးသမီးတွေတည်ဆုံသွားတဲ့ဟာတွေကိုသူတို့တွေ့တယ်။အဲ့ရုပ်လောင်း28လောင်းကိုတွေ့တယ်။နောက်အဲ့ဒီအမျိုးသမီးတွေရဲ့ပြောဆိုချက်ရပဲနောက်တနေ့အောင်ထပ်ရှာရှိမှာ18လောင်းကိုတွေ့တယ်လို့ပြောပါလေဗျ။ဒီအလောင်းနေမှာတော့ဒီသူကတော့ရေသိန်းကိုစီးဖြတ်ထားတဲ့ဟာမျိုးတွေတွေ့တယ်။နောက်မျက်စိကိုပိတ်ထားတဲ့ဟာတွေကိုတွေ့တယ်ပေါ့။အဲ့ဒါတွေကတော့သူတို့အင်းနာရွာသားတွေကပဲတက်ဖြတ်တာဖြစ်နိုင်တယ်ဆိုကြောင့်မို့အခုလိုမျိုးလုပ်တယ်ဆိုပြောတာလည်းရှိပါသေးတယ်။ဟိုမောင်တော်ရောက်တဲ့အချိန်မှာတော့ကျွန်တော်ပန်းတော်ပြင်လို့ခေါ်တယ်ကျွန်တော်တို့အဲဒီဟွာမှာတော့မုစလင်ကြီးရွာမှာကတော့မပြေးဘဲနဲ့နေတဲ့ရွာသူရွာသားတွေလည်းရှိပါတယ်။ကလေးတွေလည်းတွေ့ရပါတယ်။အဲဒီနေရာမှာလည်းဒီတက်မတော်ကနေလဲစေကူတာရဲ့အဖွဲ့ကနေမှပွားရောက်တော့မှစေကူတာပင်ကြတယ်လေကျွန်တော်တို့တွေ့ရပါတယ်ဗျာ
။ဒါကတော့ကျမတို့ VOA သတင်းတော့ကိုမိုးစော်ကနေဒီရဲဘော်ကြားကြေးရွာမှာသူတွေ့ရှိရတဲ့အခြေအနေတွေကိုသတင်းပေးပို့ထားတာပါ။မြန်မာအစိုးရကနေပြည်တွင်းပြည်ပသတင်းမီဒီယာတချို့ကိုတွားရောက်ကြီးစုမေးမြန်းခွင့်ပေးတဲ့အစီအစဉ်နဲ့အတူကျမတို့ VOA သတင်းတောက်တွေလည်းလိုက်ပါသတင်းယူနေတာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။မကြာခင်မှာတော့ဒုတိယပိုင်းအစီအစဉ်ကိုဆက်လက်နှာစင်ရမှာပါ။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
င်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့တောက်ကြနေနေခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါအခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာနားဆင်ရမှာကတော့
ဆောင်းလာဟာလားဒီကတော့တတိယနေ့မှာအမှန်တရားတကားဖွင့်ဖြစ်တာလေဒီစကားလေးရှိလာပြီဥကျော်စံတာရဲ့
ဒါကတော့ဥကျော်စံတာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်ရှင်အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြမနိုင်ငံဆိုင်ရာစောင်းပါတချို့ကိုမူရင်းအာပေါ်မပြတ်ဒေါ်လာလာတန်းနဲ့ဥကျော်စံတာတို့ကကောက်နှုတ်တင်ပြမှာပါ
ရင်းရပြဒနာအကိုင်းတွေမတက်ရင်အကျံဖက်ဝါရမျက်နှာစာသစ်တရားဖြစ်လာနိုင်တဲ့ဆိုတဲ့ကောင်းစဉ် Yale Global မှာဘတ်တလတန်ရေးသားထားတာကိုတင်ပြလိုပါတယ်။မွတ်စလင်ရိုဟင်ညာတွေပေါ်ရဲရဲဆက်ဆက်လှုပ်ဆောင်မှုကြောင့်မြန်မာနိုင်ငံဟာအမေရိကန်နဲ့ဗြိတိန်တို့မှရရှိထားခဲ့တဲ့မိတ်ဆွေသစ်တွေနဲ့တွဲပြက်ဖြစ်လာနေခြင်းတရုတ်ကမြန်မာအစိုးရကိုထောက်ခံအပပီးဝင်လာသလိုအိန္ဒိယကတော့အစ္စလာမ်စစ်သေးကြွဝါရပြန့်နှံ့လာမှာကိုစိုးရိမ်နေပါတယ်။တိုင်းနဲ့ချီတဲ့ဒုက္ခသည်တွေကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်ကလည်းပြည်တွင်းလုံခြုံရေးကိုစိုးရိမ်နေပါတယ်။ရဲစခန်းတွေကို ARSC ကျန်းဖက်သမားတွေတိုက်ခိုက်လို့စစ်တပ်ကပြင်းပြင်းထန်ထန်တုံ့ပြန်မှုကြောင့်ရိုဟင်ညာတွေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ကြရတာပါဒီနေရာမှာလူခွင့်ရေးချိုးဖောက်မှုတွေအများကြီးရှိခဲ့တဲ့ဆိုတဲ့သတင်းတွေကြောင့်ဗြိတိန်နိုင်ငံကဆိုရင်မြန်မာစစ်တပ်ကိုစစ်နမ်းပေးမဲ့အစီအစဉ်ရဆန့်လိုက်တယ်လို့အမေရိကန်ကလည်းမြန်မာစစ်တပ်ကို IMET ခေါ်စစ်နမ်းပေးဖို့အစီအစဉ်ကိုအလားတူရဆန့်လိုက်ပါတယ်မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ကလည်းစစ်တပ်ရဲ့နိုင်မည်ရှင်းလင်းရေးကိုစုထပြောဆိုခြင်းမရှိဘူးဆိုပြီးတော့နိုဘယ်ငင်းကြီးရေးဆုကိုပြန်လဲရုပ်သိမ်းဖို့အထီးတောင်ပြောဆိုသူတွေရှိလာပါတယ်။အနောက်တိုင်းနိုင်ငံတွေကဒီလိုထုတ်ချပြောဆိုသံတွေဟာတကယ်တော့တရုတ်တို့နားမှာဂီတသံဖြစ်နေပါတယ်။ရိုဟင်ညာပြည်သူနဲ့ပတ်သက်ပြီးအနောက်တိုင်းမီဒီယာတွေကဒေါင်ဆန်းစုကြည်ကိုပြင်းပြင်းထန်ထန်ဝေဖန်နေပြီးမဲ့ပြည်သူလူထုရဲ့အကျိုးစီးပွားကိုကာကွယ်ပြီးပြည်ပဖီအားကိုအခံတဲ့အတွက်တရုတ်မိတ်ဆွေတွေကသဘောကျကြတယ်လို့တရုတ်အစိုးရအပေါ် The Global Times မှာရေးသားထားပါတယ်။စစ်တပ်လူရက်ကိုဘာမှမပြောဘူးနှုတ်ဆက်နေတယ်ဆိုတဲ့ဒေါင်ဆန်းစုကြည်ဟာစက်တင်ဘာ16ရက်မှာရုပ်မြင်သံကြားကတဆင့်ရှင်းလင်းပြောကြားခဲ့ပေမဲ့ပြပြသားသားမရှိဘူးလို့အနောက်နိုင်ငံတွေကဆက်လက်ဝေဖန်ကြပါတယ်။အဲဒီနောက်မကြာခင်မှာတရုတ်မီဒီယာနဲ့ CNN interview လုပ်တော့မြန်မာနိုင်ငံရဲ့ရှုပ်ထွေးခက်ခဲတဲ့ပြဿနာကိုနားလည်သဘောပေါက်ပြီးတဲ့အတွက်တရုတ်ကိုကျေးဇူးတင်ကြောင်းသူကပြောခဲ့ပါတယ်။မိတ်ဆွေကောင်းအိန္ဒိယနိုင်ငံကလည်းမြန်မာနဲ့လက်တွဲပြီးအကြမ်းဖက်သမားတွေကိုချေမှုန်းဖို့ခါရေးကြောင်းလုံခြုံမှုပူးပေါင်းဆောင်ရွက်ရေးသဘောတူညီမှုလုပ်ဖို့ဆိုတာတွေကိုလည်းပဲလက်မှတ်ရေးထွက်ခဲ့ပါတယ်။ ARSA ခေါင်းဆောင်တွေဟာဘင်္ဂလားဒေ့ရှ်မှာအစ္စလာမ်ယူဇွဲပြင်းထန်တဲ့ BGI ခေါင်းဆောင်တွေနဲ့ရေရှည်ဆက်ဆံမှုရှိရတဲ့အတွက်လက်ရှိအဝါမီအဖွဲ့ချုပ်အစိုးရကလူငယ်ရေးအန္တရာယ်ဖြစ်စုမြင်ထားပါတယ်။ဒါပေမဲ့လာမယ့်ရွေးကောက်ပွဲမှာအဝါမီအဖွဲ့ချုပ်ရှုံးနိမ့်သွားရင်တော့ယူဇွဲပြင်းထန်တဲ့အုပ်စုတွေအင်အားကောင်းလာပါလိမ့်မယ်။အဲဒီခါ ARSA ဟာဒေသတွင်းပထဝီဝင်နိုင်ငံရေးချိန်ခွင်ညာကိုတစ်ဖက်ဆောင်ရင်ဖြစ်စေနိုင်ပါတယ်။ဒုက္ခသည်တွေနဲ့ဘင်္ဂလားဒေ့ရှ်တို့နစ်နာနေရချိန်အနောက်နိုင်ငံတွေကခြေကုပ်လွတ်သွားပြီးတရုတ်နဲ့အိန္ဒိယတို့ကတော့သူတို့အကျိုးအတွက်ဝေစုခွဲနေကြပါတယ်။အနောက်နိုင်ငံတွေအနေနဲ့ဒီပြဿနာကိုမှန်မှန်ကန်ကန်ချင်းကပ်ပြီးအလွန်ကြုံဆုတ်ချနေမှုကိုမဆောင်ကျင်ကြဘူးဆိုရင်တော့ဒေသတွင်းတရုတ်အင်အားကြီးမားလာပြီးအကြမ်းဖက်ဝါရအတွက်နယ်မြေစစ်တရဖြစ်ထွန်းလာနိုင်တယ်လို့យေသားထားပါတယ်ခင်ဗျာ
။ဆက်လက်ပြီး The Indian Express ဒင်းစာကြီးမှာ KG Search ရေးသားတဲ့အိန္ဒိယရဲ့ပြည်တွင်းရေးဆိုးရိမ်မကင်းဖြစ်မှုတွေကိုလူသားချင်းစာနာမှုခံစားချက်တွေတဲ့ပိုဦးစားပေးရမယ်ဆိုတဲ့ The Rohingya Threat Rohingya Andiye ဆိုတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလူပါလေ Muslim Rohingya အစုံရောက်ဖွဲ့တိုက်ခိုက်မှုအပြီးဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မှာပဋိပက္ခကြောင့်အမျိုးသမီးနဲ့ခရီးငယ်အပါအဝင် Hindu အလောင်း28လောင်းတို့ကိုတွေ့ရှိကြောင်းမြန်မာစစ်တပ်ကကြီးညာခဲ့ပြီးတရက်အကြာမှာ Times Now သတင်းစာကဩဂုတ်လ25ရက်နေ့က Hindu ဘာသာဝင်တရားတို့ကိုရူဟင်ဂျာ300တို့ကပြန်ပြီးဆွဲသွားပြီးအဲ့ဒီအထက်မှာမွတ်စလင်ဘာသာကိုအတင်းပြောင်းမဲ့မြို့သမီး10ဦးကလွဲလို့ကျန်92ဦးတို့ကိုရှာမတွေ့နိုင်ခဲ့တဲ့အကြောင်းသတင်းဖော်ပြခဲ့တာဖြစ်ပါလေဒီအကြမ်းဖက်မှုကြောင့်ဟိန္ဒူနဲ့ဗုဒ္ဓဘာသာဝင်3000ခန့်တို့ဟာလေအိုးအိမ်မဲ့ဖြစ်ခဲ့ရကြောင်းဒီဇက်တိုက်ဖြစ်ရ200တို့ကိုကြည့်ရင်ပါကစ္စတန်အခြေစိုက်အကြမ်းဖက်အုပ်စုဟာရူဟင်ဂျာတွေကိုထိုးဖောက်ဝင်ရောက်နိုင်ခဲ့ပြီဆိုတဲ့အိန္ဒိယရဲ့အဆိုးဆုံးစိုးရိမ်မှုကိုအတည်ပြုရာရောက်တဲ့အကြောင်းနဲ့ဒီအခြေအနေဟာမြို့သားလူကြုံရေးတွေကြီးလေးတဲ့အန္တရာယ်ဖြစ်တဲ့အကြောင်းလည်းရေးသားထားပါလေ။ဒါအပြင်ဒုက္ခဒဏ်ရာဆိုင်ရာ1950ခုနှစ် 1960 ခုစာချုပ်တွေကိုလည်းအိန္ဒိယကလက်မှတ်ရေးထိုးထားခြင်းမရှိတဲ့အပြင်အိန္ဒိယဖွဲ့စည်းပုံခြေကအပိုက်19အရာလည်းအိန္ဒိယမှာနိုင်ငံသားတွေသာမြေတိုင်းနေထိုင်ခွင့်ရရှိသင့်ပြီးလတ်စွာတော်လာခွင့်စတဲ့အခွင့်အရေးတွေကိုက Tanzagwin Shijara Pidelu Sambasinga, the Indian Express Rinzama, Ita Tarago, Tim Pialaya Varishin.
Dorashin Yashin, Yamaranga Madamaka, the Kabalunga, အနာတိဆေးရှိဆိုတဲ့ဆွေရိုးစကားလိုပဲရခိုင်ပြည်နယ်မှာကြုံနေရတဲ့ပြဿနာတွေကိုကုစားနိုင်ရေရောဂါလက္ခဏာကိုဘယ်လိုခွဲခြားဆုံးဖြတ်နိုင်မလဲဆိုတာကို ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ဗီအိုအေးအီးမေးလ်လိပ်စာ
idiom
hit the ground running
ဖြစ်ပါတယ် salon bang ga hit hit tira yaita the g r o u n d ground the ground ga ro mie ji r u n n i n g running ga ro pi da ko su lo ba de sakabite ko lon ye dai yai de ba ga ro mie ji ko thi pi pi da bo shin idiom ဆိုရတဲ့တဝိုက်တွေကတော့လုပ်ငန်းဝင်မှာစပြီးအလုပ်လုပ်တာနဲ့တင်ပြမနေရတော့ဘဲတန်းပြီးတခါတည်းအလုပ်မှာစတုံးနိုင်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်လူတူဟာခြေချပြီးဟေးဆိုတာနဲ့စံတဝါဝါမလုပ်နေရဘဲလမ်းတောင်မလျှောက်တော့ဘဲပြေးတောင်ပြစ်တတ်တဲ့လူမျိုးဆိုလို့ရှိရင်ဘလောက်တောင်အလုပ်ရှင်တူနေနဲ့အတုံးတက်မလဲဆိုတာသွားရရှိများစဉ်းစားပဲကြည့်နိုင်ပါတယ်ဒီတုံးနဲ့ပတ်သက်လို့
a person who needs no training. We need someone who can hit the ground running, a person who needs no training. Hit the ground running.
အခုဆက်လက်ပြီးတော့ဦးကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီ Facebook ပေါ်ရေးသားချက်ရဲ့ကောင်းကျိုးဆိုးဖြစ်တွေနဲ့ပတ်သက်ပြီးတော့ရုပ်ရှင်အမှုပညာသည် Academy ဆွေးစင်ထား NHK မြမသတင်းတောက်ဦးတီဟာသွေးတို့နဲ့အတူဦးကျော်စန္ဒာကဆွေးနွေးသုံးသက်ထားပါတယ်မြမလူမှုကွန်ရက်မီဒီယာတွေရဲ့ဒီကနေ့အဆင့်တန်းကိုဒေါ်ဆွေးစင်ထိုက်ကအခုလိုစတင်သုံးသက်ပါတယ်ရှင်
မားဟာလေလုံးခဲ့တဲ့9နှစ်တုန်းကအမေရိကန်နိုင်ငံမှာလေဟို social media အကြောင်းကိုလာပြီးတော့ကြောက်တူပါလေအဲ့ဒီလုံးခဲ့တဲ့9နှစ်တုန်းကကျမတို့တော့ self respect လေးပေးရမယ်ဒေယလေးလေး respect ပေးရမယ် social restraint ကိုလည်းတိတိကျကျပြော့ပြရမယ် plagiarism ကိုလည်းပဲကူးခြားတာတွေပါလေမလုပ်ဖြစ်စရာဘူးဆိုတော့ကိုချင်းသိခါနဲ့တာဝန်ခံမှုတာဝန်ယူမှုဦးစားပေးတယ်ပေါ့နော်သင်ကြားမှုနဲ့ကြီးလာခဲ့တာဖြစ်ပါတယ်ကျမတို့လုံးဝဆို fake account ဆိုတာဟာငွေအလူခံတာကိုတတိထားပါဆိုတာတခုလေးနဲ့ပါတာ哦ဒါပေမဲ့အခုကတော့ဒီ fake account နဲ့မိုက်ရိုင်းနဲ့ comment တွေပေးနေတာတော့ကျမစိတ်ထဲမှာထင်တာပဲလူတွေကဟိုအကြောက်တရားနဲ့ကြီးလာပြီးတော့အချက်တရားနဲ့မကြီးတတ်သေးဘူးလို့ထင်တာပဲမလုပ်တင်တာကိုလုပ်တာမပြောတင်တာကိုပြောတာလည်းရှက်ဖို့ကောင်းတယ်လीအလုပ်တင်တာကိုမလုပ်တာပြောတင်တာကိုမပြောတာလည်းရှက်ဖို့ကောင်းတယ်လीပြီးတော့ဟိုစုပ်ယုံနေလို့ထင်တယ
်ဟုတ်ကဲ့ဆိုတော့အထောက်ကူဖြစ်စေတဲ့အပိုင်းကမရှိဘူးလားခင်ဗျာကျွန်တော်အကောင့်မြင်တဲ့အပိုင်းနဲ့စပြီးတော့ဆွေးနွေးရအောင်
အော် information တွေကတော့ share လုပ်တာပဲကျမဆို Facebook account မထားဘူးဘာဖြစ်လို့လဲဆိုတော့အဲပူစားပူလောင်တိုင်းဝိုင်းထဲမှာမနေချင်ဘူးဆိုပြီးတော့လိမထားတာလေဟိုလူတယောက်ကိုအစာအစိတ်ခတ်လိုက်လို့ရှင်စားတဲ့လူတယောက်ပဲသေးတာလေဒီအုံောက်ကိုအစိတ်ခတ်မိပြီဆိုတော့တမျိုးတစ်လုံးသေးတာလေအဲ့တော့ဒီလိုမျိုးနေရာမှာကိုတီးဟိုတော့အကြောင်းပြုတော့သူတို့ဘာကျစီကပစ္စည်းကြောင့်ပြောတယ်ဆိုကြတဲ့ကအဲ့ဒီလူရဲ့စိတ်သားလဲမကောင်းဘူးပေါ့နော်နောက်အဲ့လိုလူမျိုးကလည်းပဲကောင်းကောင်းအိပ်ပျော်မှာမဟုတ်ပါဘူး
ဟ Okay.
ဆရာပြရသေးတဲ့သဘောထားလေးပြည်မှာလေခင်ဗျာဆိုရှယ်မီဒီယာတွေမြန်မာနိုင်ငံမှာအတိုင်းကြီးအတွက်အခက်အခဲကြုံရတဲ့ကာလလို့ဆိုရမယ်ဒီအချိန်မှာအထောက်အကူဖြစ်တာတွေများရှိပါလားရင်းကောင်းဘက်ကစပြီးကြည့်ရအောင်ပါခင်ဗျာဟုတ်ကဲ့ခင်ဗျာဟိုတရားတော်ပြောမယ်ဆိုရင်ဟိုအစီတဝင်းဝင်းတဲတဲ့ဆက်ဆက်လို့ဖြစ်လာပါတယ်အထောက်အကူဆိုလို့ကျွန်တော်အထောက်အကူလေးရွေးပြောရမယ်ဆိုလို့ကျွန်တော်လို ောင်းကြောင့်ရင်းနှီးမှုကလည်းအရန်ကိုရှိလာတာပေါ့နော်။ဆိုတော့အဲ့တစ်ချက်ရနောက်စိတ်ဝင်စားဖို့ကောင်းတဲ့တစ်ချက်ကကျွန်တော်မကြသေးမိရမှာသတိထားမိတဲ့အချက်ကဘာလဲဆိုတော့ဒီကျွန်တော်တို့အတိုင်းပြည်ရအမှန်တရားဖတ်နေတဲ့အတိုင်းပြည်ခရာဟိုစာမဖတ်ကြဘူးကျွန်တော်တို့အတိုင်းပြည်မှာမဂ္ဂဇင်းတို့ကျွန်တော်တို့သတင်းစာတို့ဆိုလို့ရှိရင်ဆက်ဖို့ကောင်းအောင် circulation အရန်နေပါလေ။ဆိုတော့အဲ့လိုမျိုးရှိနေမှတ်တက်ကောင်းနေပြီးတော့ဒီလိုမျိုး social network တွေပေါ်လာတဲ့အခါကျတော့မတိမသာကျွန်တော်သတိထားမိတဲ့အချက်ကဘာလဲဆိုတော့စာဖတ်တဲ့အတိုင်းတက်လာတယ်ပါတော့စာကကျွန်တော်တို့ပုံစံအမျိုးမျိုးနဲ့ဒီပေါ်မှာတင်ဆက်လာကြတဲ့ခါကျတော့သူကဒီတန်မာရေးနဲ့ပတ်သက်လို့တခြား knowledge နဲ့ပတ်သက်လို့နိုင်ငံရေးစီးပွားရေးတို့ဒါမျိုးကိုကောင်းမွန်တဲ့ရှုထောင့်အောင်ကောင်းမွန်တဲ့ဒီအတွက်နဲ့တုံးချတာတွေတွေ့ရတယ်တွေ့ရတာတော့မထိုးဘူးလို့တော့ပြောရမှာကတော့
ဟုတ်ကဲ့ဆိုတော့မကောင်းတဲ့ဘက်ကကြည့်မယ်ဆိုရင်စောစောကတော့စီစဉ်ထိုက်ပြောသလိုပဲအမုန်းပွားတယ်မဟုတ်တဲ့စိတ်တွေလူတွေကိုအစိတ်ပြင်းစေတဲ့လုံနှုံတွေအေးသားတဲ့လှုပ်လာကြတယ်ဒါပြည်တွင်းပေါ့လေပြည်တွင်းလူမှုအဆိုင်ပိုင်းပေါ်မှာရိုက်ခတ်တဲ့ကိစ္စနောက်တော့ပြပကလည်းပဲဒီကိစ္စကြောင့်အထင်မြင်သေးရတဲ့အများကြီးဖြစ်လာတာတွေ့ရပါတယ်ဆိုတော့ဒီကိစ္စကိုဘယ်လိုပြုပြင်နိုင်မလို့ထင်ပါလဲခင်ဗျာတော်စင်ခိုင
်းဟုတ်လားဟာလားဒီကတော့တက်ပြီးပြင်ရမှာအမှန်တရားတကားဖွင့်ဖြစ်တာလေဒီကစားလေးရှိလာပဲဦးကျော်စံပါရဲ့အဲ့တော့လုံနိုင်တာကတော့ဒီအတိုင်းပိုင်းကိုပဲတန်ကျေပြီးတော့ပြန်ရှင်းတဲ့အလိုပဲလို့ရှိတာပဲလို့ကျွန်မတော့မြင်လာတယ်အချက်ကကြီးဆုံးနေတဲ့ပုံရင်းချင်မှာတော့ဥမောက်ရှိတဲ့လူတွေရတယ်ရုံးကြမှာပါအ
ဲ့တော့ဘသူကတာဝန်ယူပြီးတော့အဲ့ဒါကိုဖြည့်ရှင်းကြမလဲခင်ဗျာ
။အဲ့ရတိုင်းချင်းရလေးဖြည့်ရှင်းမော်ပြီးတော့မယ်ဘေးကအဝင်ချင်းရလေး community ရလေး one ရှင်းမော်ဟိုဟို social media ရလေးနှစ်ခုပဲလောက်တာလို့ဒီမှာအချင်းနေကြ။တစ်ခုကဘာလဲဆိုတော့ identity ပေါ့ကျွန်တော်ဘယ်သူပါကျွန်မဘယ်သူပါကျွန်တော်ဘယ်လောက်ဘာရောက်နေတယ်ဘယ်လိုသွားနေတယ်ပေါ့။နောက်တစ်ခုကတော့အေးဘယ်သူရေးဘယ်နားမှာရှိနေတယ်လဲအေးပြန်ပြရတယ်လေးဆိုတော့အဲ့ဒီ personal face star ရများလေးအော်ပုံမှန်ဒီနေ့ personal ground မှာပဲပြရများတယ် professional ရတာဟာ 20% ဆို personal 80% လောက်ကြွားမိုးနေတာဖြစ်တဲ့အတွက်ကြောင့်မဟုတ်ဘူးကျမတို့ကကာယတန်ရှင်ကပဲ encounter ပြန်လုပ်ရမယ်လို့ထင်တယ်အဲ့ဒါကိုအတိုင်းအဝိုင်းကနေကူညီလိုက
်ချက်ပြီးဟာသူရဲ့သဘောနဲ့ပြောပါဦးခင်ဗျာဘယ်လို
Okay ကျွန်တော်ကတော့လေလောလောလတ်လတ်ပူပူလောလောကျွန်တော်ခံစားထားတဲ့ကိစ္စတွေရှိတာပေါ့နော်ကျွန်တော်ဒီတခိုင်ကိစ္စဖြစ်တဲ့ခါကျတော့ကျွန်တော်တို့ဒီဓာတ်ပုံတွေအတူတူတုံးတာတွေဟလာဟိုကျွန်တော်တို့ဟိုမီဒီယာတွေလည်းတိုက်ခိုက်ခံရတာဒီခုတလောမှာလေမီဒီယာတွေလည်းတိုက်ခိုက်ခံရတဲ့ခါကျကျွန်တော်သတိထားမိတာတခုရှိတယ်ဗျအဲ့ဒါပါလဲဆိုတော့ Facebook account ဖွင့်တဲ့သူတွေကမီဒီယာတွေကဘယ်လိုပညာပြောပြီးတော့တကယ်တမ်းကျတော့သူကိုယ်၌ကမီဒီယာတခုဖြစ်တယ်ဆိုတာမေ့နေတယ်အဲ့တော့ကျွန်တော်တို့ကဒီကိစ္စကိုပြောရမယ်ကိုယ့်တယောက်က Facebook account တခုရှိတယ်သူများ information တခုကိုကိုယ်ညာလေးကိုယ်အုံနောက်လေးနဲ့စဉ်းစားပြီးတော့ share လိုက်တာနဲ့ तू ဟာမီဒီယာဖြစ်သွားပြီသူကိုယ်၌ကမီဒီယာဖြစ်နေဆိုတာ तू မသိဘူးအဲ့တော့အဲ့ဒီ awareness အားလုံးရဖို့လုပ်တယ်ကိုကလည်းလူတိုင်းကို media လို့တက်ညိုထိုးနေမယ်ဆိုတာ Facebook ထုတ်လိုက်တာနဲ့ကိုက media ဖြစ်သွားပြီကိုက media ဖြစ်သွားပြီဆိုရင်အပြီနဲ့ media ethic ကိုပြီးတဲ့လိုက်နာတဲ့ဆိုတော့ awareness မျိုးရှိဖို့ကျွန်တော်တို့ဝိုင်းကြိုးစားတယ်အထူးသဖြင့်အစိုးရဒီကိစ္စကိုလမ်းပြပေးရတယ်ဟုတ်ဆိုအခုအစိုးရကိုယ်တိုင်ကဒီတိုင်းအောင်ခံစားနေရတော့အစိုးရဒီကောင်းကျိုးဆိုးဖြစ်ပြီပေါ့နော်ဒီ social network နဲ့ပတ်သက်တဲ့ကောင်းကျိုးဆိုးဖြစ်ပြီသူမသိကြိုးစင်ပြထားလို့ဖြစ်နေတယ
်စိ
တ်လည်းမပူဘူးအပန်တော့စိတ်ပူရမယ်ကင်တွယ်ရမယ်လမ်းပြပေးရမယ်
ဟုတ်ကဲ့ဆိုတော့အစိုးရရဲ့မီဒီယာကိုလည်းပြောစရာရှိလာလိမ့်မယ်ထင်ပါတယ်မြန်မာနိုင်ငံကပြည်သူတွေကဗက်မလိုက်တဲ့ကုနာမှန်ကန်ခိုင်လုံစိတ်ချရတဲ့မီဒီယာနဲ့ဘလောက်အကျွမ်းတဝင်ရှိခဲ့လို့လဲတစ်ချိန်လုံးကမီဒီယာလောကကိုအစိုးရကြီးပဲ level ကြီးအောင်ချုပ်ပိုင်ထားခဲ့တဲ့အချိန်မှလည်းပဲများသောအားဖြင့်ကအဖြစ်မှန်တဲ့သူတို့လူကျင်တဲ့ဆူတောင်းကသူတို့ရဲ့ဝါဒဖြန့်ချီသူတို့အပြစ်ကိုဖုံးကွယ်တဲ့ဆူတောင်းကရေးခဲ့တဲ့ဆိုရင်မှမမဟုတ်ဘူးလို့ထင်ပါတယ်ဆိုတော့အစိုးရဘက်ကအခုခါမှာဘလောက်ပြောင်းလဲလာပါလဲဒီ social media ကိုသူတို့ကထိပ်ပွတ်နိုင်မဲ့အလားအလာဘလောက်ရှိပါလဲတော့ဆွေးစင်ထိုက်ဆွေးနွေးပါခင်ဗျာ
ဒီမှာတော့အခုလောလောဆယ်ဘသူမှဘာမှမလုပ်နိုင်ဘူးလို့ထင်တာပဲအစိုးရကလည်းပဲမလုပ်သေးနိုင်ဘူး policy အရဟိုသူပြောတဲ့66ကကြီးတွေဘာတွေရလဲပဲမထီရောက်ပါဘူးတကယ်တော့ဟိုကြည့်ရတခြားခုတ်ရတခြားလို့ဒီမှာချက်ပါတယ်ဟိုညစ်နာတာတော့တကယ်ညစ်နာတယ်ဘာလို့ဆိုတော့ကျမရုပ်ရှင်ပွဲတော်ကြီးလုပ်တာ哦လုပ်တဲ့ခါကျတော့ဟိုလာတဲ့လူကလည်းပဲဘေးစီသတိထားတော့ security ကတော့အရေးကြီးရဲ့လို့အဲ့လိုမတ တ်နဲ့ပြောရတယ်ပါရှင်တချို့ကကြတော့လေငါမနိုင်တော့ဘူးနော်ဘာဖြစ်လို့လဲဆိုတော့နင်တို့တန်ကြီးကဟို security ကိုစိတ်မချလို့လို့ပြောတဲ့လူကြီးလည်းရှိတယ်လူခံမာမာလုံမဲ့ပွဲတော်အတွက်ကိုလူ၃ပုံ၅ပုံဟာတန်းတောင်းလောက်တာကိုခံနေရတယ်လေခု
ဆရာတီဟာသွေးရောဒါကျွန်တော်အမြင်ကတော့ရှင်းပါတယ်ဒီ social media ကိုကျွန်တော်တိုင်းပြီးမှာခွင့်ပြုမယ်ဆိုလို့ရှိရင်တော့အစိုးရကစဉ်းစားရမယ်ကြိုက်တွေ့ရမယ်ဒီအကျိုးအပြစ်ကိုတွက်ပြီးတော့ပြင်ဆင်သင့်ပြင်ဆင်လိုက်တာဥပဒေအရရောကျွန်တော်တို့ဒီလူတွေ education အရရောဟိုဒီပေးပေးတဲ့အလုပ်ကတော့ထိနေတဲ့အလုပ်ပေါ့ထိနေဆိုတော့ပိတ်ပင်ဖို့ပြောတာမဟုတ်ဘူးဒီလိုကျွန်တော်တို့ဒီခိတိရအကျိုးရှိရှိသုံးပြီးအကျိုးမရှိတဲ့ဟာမျိုးတော့ကရာဇဝမှုဖြစ်နေတဲ့ဟာမျိုးဒီလူဖွဲ့စည်းပွားအန်ရဖြစ်နေတဲ့ဟာမျိုးမသုံးဘူးသာသဖြင့် education ဘိုင်းလည်းပေးရမယ်ကျွန်တော်တို့ seminar တွေလုပ်ရမယ်ဒီပေါ်မှာအလုံးပါဝင်တဲ့ခွင့်လွှဲမှုတွေလုပ်ပြီးဥပဒေရေးသွက်တဲ့ရေးသွက်မယ်ကျွန်တော်တို့ပညာရေးနယ်ပယ်မှာလည်းစပြီးတော့တချို့အားတွေလည်းဟိုဒီကျွန်တော်တို့ကျောင်းမှာဘယ်လိုပင်မလဲပေါ့နော်ကျွန်တော်တို့ဒီအားမျိုးတွေကအလုံးအစိုးရဘက်ကနေဦးဆောင်ပြီးလုပ်ပေးဖို့လိုပါတယ်ဗျ
ဟုတ်ကဲ့နောက်တစ်ခုကကျွန်တော်စဉ်းစားကြည့်ရတော့စဉ်းထိုက်ပူပြီးစီမဲ့ထင်ပါတယ်နိုင်ငံတကာမှာဆိုရှယ်မီဒီယာသုံးတဲ့ဟာတွေကျွန်တော်တွေကအင်္ဂလိပ်လိုသုံးတဲ့ဆိုရှယ်မီဒီယာပဲကြည့်ပြီးတခြား language နဲ့ဟာတွေတော့သိမရှိပါဘူးနိုင်စီးရတဲ့လောက်ကတော့ကျွန်တော်စီးတဲ့လောက်ပေါ့လေအနှစ်သာရရှိတဲ့ဝေဖန်သုံးသပ်မှုတွေပို့တွေ့ရပြီးတော့ဒီလိုနိမဲငါဆပြောကြတာဆဲတာတော့လေနည်းနည်းတော့ရှိတယ်ဒါပေမဲ့ဒီလောက်မြန်မာဆိုရှယ်မီဒီယာတွေမှာလောက်မများဘူးလို့ထင်ပါတယ်အဲ့တော့မြန်မာပြည်မှာဒီလိုဖြစ်နေရတာကိုဘာလဲလူမျိုးရဲ့ဇိုက်သဘာဝလားဒလိလား society တခုလုံးရဲ့ဒလိလားသူတို့မဟုတ်တာခံပြင်းပောက်ကွဲစရာတွေကျွန်တော်ငငယ်တော့ဆိုဘောလုံးပွဲသွားပြီးတော့အိမ်မအဆင်မပြေတာသွားဆဲတယ်ဗာညာမကြခဏပြေလုံးထုတ်ကြတာခြောက်ဥပါတယ်ဆိုတော့အဲ့လူများပောက်ကွဲနေကြတာလားဒလိလားဆိုတော့ဒေါ်စင်ထိုက်ဘယ်လိုသုံးသပ်လို့ပါလဲ
ကျမကတော့ culture အရှောက်ရနေတယ်လို့မြင်တာပဲလေအရင်တော့ကမပြောမဆိုဘဲနဲ့နေနေရနေအခုပြောခွင့်ဆိုခွင့်ရတဲ့အခါကျတော့အတိုင်းအဆမရှိပါတော့။အောက်ပွဲထွက်ကုန်တယ်လို့ထင်တာပါပဲ။အဲ့ဒါသူ့ရဲ့အုံနောက်ကဲကိုပြန်ပြီးတော့ကိုပြောတဲ့စကားကိုကိုတောင်းဝန်ယူပြီးတော့ကိုအချက်တရားနဲ့နေကြအောင်နေတင်ပြရမယ်လို့ထင်ပါတယ
်။ဆိုတော့လှုပ်ပေးလိုက်တဲ့လွတ်လပ်မှုနဲ့မတန်သေးဘူးဆိုတဲ့သဘောပေါ့။အ
ဲ့လိုပြောရမလားတော့မသိဘူး။ရိုက်ကြအောင်။
Okay. ဆရာဒီဟာသေးလဲဆွေးနေပါဦးခင်ဗျာအဲလူမျိုးဒလိလားသတိမဟုတ်တာပောက်ကွဲနေရတာလား
သူတို့လူဖွဲ့စီအင်မရန်တနာဖို့ကောင်းတယ်အင်မရန်အငုံစိတ်နဲ့ကြီးပြင်းလာတယ်သူတို့မှာပောက်ကွဲကျင်တာတွေပြောကျင်တာတွေဖောက်ထုတ်ကျင်တာတွေရှိတယ်အဲ့တော့အဲ့လိုအခွင့်အရေးပေးတဲ့ social network ပေါ်ကအနေအထားမျိုးပါသူတို့အကောင့်အစုတွေလုပ်မယ်သူတို့ပြောကျင်တာတွေညီညီမျက်ပတ်တွေပြောရင်လည်းပြောမယ်သူတို့တခြားအားတွေလည်းပြောရင်ပြောမှာပေါ့နော်အဲ့လိုဝယ်ဆဲရင်လည်းဆဲမယ်ပေါ့နော်ဒါမျိုးတွေလုပ်တယ်သူတို့လူဖွဲ့စီကပွင့်လင်းပြောရင်မတန်ဆွမ်းဘူးသူတို့မှာလေတန်တန်ဆွမ်းဆွမ်းနဲ့တကယ်ကိုဟိုတော့ပွင့်လင်းလင်းနဲ့တခါရကျွန်တော်တို့ချီးပြင်းလာတာမဟုတ်ဘူးအဲ့တော့အဲ့ဒီလိုဖြစ်လာအောင်ကျွန်တော်တို့လုပ်ရင်တော့ချီးပြင်းချီးပြင်းကျွန်တော်တို့ဒီ social network ပေါ်မှာဖြစ်နေတဲ့စိုးကြိုးတွေရော့လာလိမ့်မယ်စိတ်ထားတွေအချက်တရားတွေဆိုလည်းထိမ့်သိမ့်လာလိမ့်မယ်တော့အချိုးရှိတဲ့စကားကိုပဲပူပြီးပြောလာလိမ့်မယ်ဒီလိုဖြစ်ဖို့တော့ကျွန်တော်တို့ကအတိုင်းဝိုင်းရတယ်ထိမ့်ရမယ်ကျွန်တော်တို့ဒီပညာရေးရလည်းချိန်ရမှာပေါ့နော်အလုံးဝိုင်းချိန်ရမှာရပါလိမ့်မယ်က
ဟုတ်ကဲ့အဲ့တော့ကျွန်တော်နောက်ဆုံးမေးချင်တဲ့မေးခွန်းပါပဲဆရာတီဆရာသေးကပြောသွားပြီဆိုတော့အဲ့တော့ဒေါ်စင်ထိုက်ကိုဆက်မေးချင်ပါတယ်ဒီမြန်မာဆိုရှယ်မီဒီယာရဲ့ရှေ့လာလာကိုဘယ်လိုမြင်ပါလဲအရှိမပူပြီးရင်ကျက်လာမယ်ထင်သလားအဲ့လိုရင်ကျက်လာအောင်လုပ်ရမယ်သောသောပညာရေးအတိုင်းဝိုင်းလူမှုအတိုင်းဝိုင်းထဲမှာဒေါ်စူစင်ထိုက်တို့လိုတိုင်းပြည်ရဲ့ဒါ role model ဖြစ်နေတဲ့နိုင်ငံကျော်အမှုပညာရှင်တွေရဲ့အခက်ကဏ္ဍလည်းဘယ်လောက်အရေးကြီးလဲဆိုတော့နည်းနည်းလေးပြောပါခင်ဗျာ
ဟုတ်ကဲ့ကျမတို့အမှုပညာရှင်တွေဆိုတာတီတူကိုလေဦးဆောင်ရတဲ့လူတွေပေါ့နော် message တစ်ခုခုကိုပေးနေရတယ်အဲ့ဒီတောင်းကိုယူရမယ်လူတွေဖြစ်တယ်အခုကျမတို့ရုပ်ရှင်ကားတွေထဲမှာကြည့်လိုက်မယ်ဆိုလို့ရှိရင် social media နဲ့ပတ်သက်လို့ media မော်ပြာနေနဲ့ရိုက်ရုပ်ရှိရင်တောင်းမှကြောက်နေကြအမုန်းပွားစီတဲ့ဟာမျိုးတွေပါနေတယ်ဒါကျမတို့တောင်းဝန်မဲ့တာကျမတို့အမှုပညာတွေနဲ့ဒီကိစ္စကိုလည်းတတ်နိုင်တယ်ရောက်ဝင်ရောက်ပြီးတော့ဖြည့်ရှင်းပေးဖို့လိုတယ်တောင်းဝန်ရှိရဲ့လို့ကျမကတော့မြင်
ဒါကတော့ဥကြစံသားရဲ့မြမအရေးတုံ့တက်ချက်အစီအစဉ်ပါရှင်။အခုတော့သူယုံကြည်ရာအစီအစဉ်ကိုဆက်လက်တင်ပြမှာပါ။ဒီတစ်ပတ်အတွက်မတ်ငိမ့်ချမ်းမေရဲ့ယုံကြည်ရာကိုနားဆင်ရမှာပါရှင်။မမိုးဖြူကတင်ဆက်ထားပါတယ်။
Our connection
ဒီမိုကရေစီရင်ကျင်းမှုရဲ့အခြေခံအရောအသိခံနိုင်မှုပေါ့နော်ဒီတော့ဒီမိုကရေစီရင်ကျင်းမှုရဲ့အခြေခံတွေဖြစ်တဲ့ခေ
ဒီလိုမျိုးကျွန်တော်တို့ကတော့အပြန်အလှန်လေးစားတာအတူရဲ့တရှိမှုနောက်တစ်ဦးရဲ့ချင်းချင်းကိုတူဝါလေးစားတာအစားရှိရဲ့ရင်ကျင်းမှုကိုကျွန်တော်တို့စတင်ပြီးတော့ဒေသင့်ပေးခြင်းတယ်ဒီတော့ကျွန်တော်တို့ဘာတွေစလုပ်ဖြစ်လဲဆိုတော့တချို့နေယူသွားတယ်နေယူသွားပြီးတော့နေရလူငယ်တွေတချို့စာဖတ်တဲ့လူငယ်တွေနဲ့ပေါင်းပြီးတော့ကျွန်တော်တို့စကားဝိုင်းလေးတွေလုပ်တယ် ဒီဒီမိုကရေစီနဲ့ပတ်သက်တဲ့ဒီမိုကရေစီရင်ကျင်းမှုနဲ့ပတ်သက်တဲ့စကားဝိုင်းလေးလုပ်ခဲ့တယ်။ဒီမိုကရေစီရင်ကျင်းမှုနဲ့ပတ်သက်တဲ့အတိအကျတခုကတော့ဟိုဖြစ်မှာမျိုးမှန်နေတဲ့မျိုးနေလူငယ်တွေစီကိုလည်းလည်းဖြစ်ဖြစ်တော့ကြောက်သွားခဲ့ပါရဲ့ရှင်။ဒါတော့ကျွန်တော်တို့ကဒီမိုကရေစီရင်ကျင်းမှုတရက်ကိုထူထောင်တဲ့အခါမှာဟိုကျွန်မယုံကြည်ထားတာတခုကတော့ဒီမိုကရေစီရင်ကျင်းမှု Now the second zero, tomorrow Lupezia, Dina in a better viole, the door you can see can't hire Lupezia, Alana Diva, because tomorrow Lupezia, Dina, Dina, Letayame, Lumeria, Povio, Sari Palayame, Lumeria, Dinia, Puin and Layame. Now the poor zero, tomorrow Lupezima, the Kerou, the Yanaka, Sunday, Boba Lavosun, tomorrow Lupezia. I do you double it, Lubare, Litin double it, Lubare, go kind higher, Wara, Mario, no target will it, Lubare. You know, tomorrow, the sun, I am in my body, chimney, Lila, I am, Lumeria, Nina, as in a jet Lila, I am, as in a jet Lila, my mother, dog, I am, I suppose. Tomorrow, I am, Lula, you can't get any good on, sang up your way. Tomorrow, Dunya, Nana, Nanushin, Korea, say Nana, Lama, Nana, Lama, Nami, Malu, tomorrow, your way. You know, tomorrow, นายงานโอ้ปูวีพุ่นโยตุตะซีเดนะซอยินจมารุลูเผยซีปูวีออ ตบาวะสรอะคุแลชิจมารุลูเผยซีผิดแยกเนี่ยเฉยนี้เว้ยจมตบาวะลุไห้สู่อ่ะมั้ยทีတော့จมารุตั้วเจินน่ะดิโมคราซียินเจมှုเป็ดยัดอ่ะอะแล้วไอ้ยินเจมှုเป็ดยัดเนี่ยตบาวะเนี่ยจ้ามาจมารุตุสุปิ้วถองมุสรอะโลอัดไปสรอะดิโมคราซียินเจมှုสรอะโลมะละก้าเหมี่ยวอ่ะจมารุลูเผยซีโตตุสุปิ้วถองมาขึ้นมาขึ้นไปอะปัสสิญเกณฑ์เสร็จนี่แหละตูยงจีอากันนะอะถั่ว Email@burmese@voanews.com burmese@voanews.com go สายเยดีเสร็จไปแล้วเบอร์โทรศัพท์นำเบอร์ก็จองจ่ายไล่ครับเนี่ยเราเปลี่ยนเสร็จไปบ้างนะ
VOA မြန်မာပိုင်း အစီအစဉ် ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်း တိုက်ရိုက် နားဆင်နိုင်ကြပါတယ်ရှင်
American Soya ရဲ့သဘောထားအမြင်အဖော်ကိုတင်ပြပါတော့မယ်ခင်ဗျာ
NATO ဖွဲ့အနေနဲ့ဒီကနေ့ကြုံတွေ့နေရတဲ့လုံခြုံရေးဆိုင်ရာစိန်ခေါ်မှုတွေကိုရင်ဆိုင်နေရတဲ့တစ်ချိန်ထဲမှာအခြေခံမူဝါဒအပိုက် 9 မှာဖော်ပြထားတဲ့အတိုင်းတိုင်းငံအတိုက်ခိုက်ခံရရင်နိုင်ငံအလုံးကိုအတိုက်ခိုက်ခံရတယ်လို့ယူဆတဲ့မှု ဆက်လက်ရှင်းတန်းစီဖို့အမေရိကန်ပြည်ထောင်စုဟာနေတိုးခေါ်မြောက်အတ္လန်တစ်စစ်စာချုပ်အဖွဲ့ခိုင်မာရေးအတွက်ဆက်လက်တာဝန်ယူနေပါကြောင်းနေတိုးဆိုင်ရာအမေရိကန်တန်အမတ်ကြီးကေဘယ်လီဟတ်ချီဆွန်ကပြောကြားလိုက်ပါတယ်နေတိုးအဖွဲ့ပြန်လည်အင်အားကောင်းလာခြင်းဟာဂျော်ဂျီယာယူကရိန်းတို့လိုဥရောပဒေသပေါ်ရုရှားရဲ့ကျူးကျော်မှုအန္တရာယ်ပါဝင်နိုင်ငံတကာအကြမ်းဖက်မှုစိုးတွန်းတဲ့နိုင်ငံတွ
ကြိုးပမ်းမှုစတဲ့ထိန်းချမှုတွေကိုအမေရိကန်ပြည်ထောင်စုနဲ့သူ့ရဲ့အနောက်မဟာမိတ်နိုင်ငံတွေကရင်ဆိုင်နိုင်ဖို့အကောင်းဆုံးမျှော်လင့်ချက်တွေကိုပေးစွမ်းနိုင်မှာဖြစ်ပါတယ်။နေတိုးဖွဲ့ဟာကမ္ဘာတမိုင်းမှာအအောင်မြင်ဆုံးမဟာမိတ်ဖြစ်ကြောင်းတန်မတ်ဂျီဟတ်ချီစန်ကဆိုပါတယ်။ကွန်မြူနီဝါဒချက်ထွင်လာမှုကိုရင်ဆိုင်ဟန့်တားဖို့ဥရောပနဲ့မြောက်အမေရိကဒီမိုကရေစီနိုင်ငံတွေလက်တွဲတာဝန်ယူဖို့ဆိုတဲ့ပြဋ္ဌာန်းချက်အပေါ်အခြေခံပြီးဒီအဖွဲ့ကိုတည်ထောင်ခဲ့ကြတာဖြစ်ပါတယ်။1990ပြည့်လွန်မှာဆိုဗီယက်ပြည်ထောင်စုပြိုကွဲသွားပြီးတဲ့နောက်လုံခြုံရေးဆိုင်ရာစိုးရိမ်ကြောင့်ကြာမှုတွေညှော်နေသွားပြီးနိုင်ငံများစွာတို့ဟာသူတို့ရဲ့ကာကွယ်ရေးအသုံးစရိတ်ကိုရှော့ချနိုင်တဲ့အထိကောင်းမွန်တဲ့အခိုက်အတန့်ကိုဦးတည်စေခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီအခိုက်အတန့်တွေကုံဆုံးသွားခဲ့တာကြာမြင့်ခဲ့ပြီလို့တာမကြီးဟာချီစင်ကဆိုပါတယ်။ လုံခြုံရေးဆိုင်ရာစိန်ခေါ်မှုအသစ်တွေဟာယူကရိန်းနဲ့ဂျော်ဂျီယာတို့ကိုရုရှားစစ်ရေးကျူးကျော်မှုပုံစံနဲ့ပြန်လည်ပေါ်ထွက်လာခဲ့ပါတယ်။မကြသေးမီကစပိန်နိုင်ငံအတွင်းဖြစ်ပွားတဲ့တိုက်ခိုက်မှုဟာဥရောပအတွက်လည်းအန်ဒီယာရှိနေတဲ့ဆိုတာကိုပြသခဲ့တာအပါအဝင်အကြမ်းဖက်မှုဟာကမ္ဘာတဝန်းလုံးအတွက်အန်ဒီယာဖြစ်ကြီးထွားလာခဲ့ပါတယ်။ နေတို့အဖွဲ့အင်အားကောင်းမွန်ရေးအတွက်မရှိမဖြစ်တဲ့စိတ်ပိုင်းတစ်ခုကတော့အဖွဲ့ဝင်နိုင်ငံတွေအားလုံးဟာ2014ယူကေနိုင်ငံဝေလနယ်မှာကျင်းပခဲ့တဲ့ထိပ်သီးစုဝေပွဲမှာတာဝန်ယူခဲ့ကြတဲ့အတိုင်းတမျိုးသားလုံးအသက်တင်ထုတ်ကုန်ရဲ့နှစ်ရာဂိုင်းနှုန်းအဲ့ဒီထက်က20ရာဂိုင်းနှုန်းကိုလက်နက်ပစ္စည်းခင့်မိရေးအတွက်အသုံးပြုကြရမှာဖြစ်ပါတယ်။သူတို့နိုင်ငံရဲ့လုံခြုံရေးဟာကျွန်
ဆိုပါတယ်အဖွဲ့ဝင်နိုင်ငံတိုင်းစီးရီအသုံးစရိတ်အတွက်အမျိုးသားအသရင်ထုတ်ကုန်တန်ဖိုးရဲ့နှစ်ရာခိုင်နှုန်းသုံးစွဲရေးကိုနေတိုးတွင်ရေးမှုချုပ်ဗိုလ်ချုပ်ကြီးယွန်စတော့တန်ဘတ်ရဲ့ဦးဆောင်မှုအောက်မှာပထမဆုံးအကြိမ်သဘောတူခဲ့ကြတာဖြစ်ပါတယ်နေတိုးအဖွဲ့စုပေါင်းကာကွယ်ရေးအတွက်အမေရိကန်ဟာဆက်လက်တာဝန်ယူထားဆဲဖြစ်ပါတယ်ဥရောပကာကွယ်ရေးလုပ်ငန်းအတွက်အမေရိကန်ဒေါ်လာ 4.8 ဘီလီယံသုံးစွဲဖို့သမ္မတထရမ့်ကအဆိုပြုထားပြီးနေတူအဖွဲ့ရဲ့အရှိတ်ချမ်းလုံခြုံရေးတိုးမြှင့်မှာဖြစ်တယ်လို့ဆိုပါတယ်။တနိုင်ငံချင်းဆောင်ရွက်တာတဲ့အနောက်ဒီမိုကရေစီနိုင်ငံ29နိုင်ငံပူးပေါင်းဆောင်ရွက်ခြင်းဟာလုံခြုံရေးအတွက်ပုံမှုစိတ်ချရာကြောင်းတန်မတ်ကြီးဟာချီဆန်ကပြောသွားခဲ့ပါတယ်ရှင
်။အမေရိကန်စိုးရိမ်သဘောထားအမြင်အဖို့ကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းထပ်မံအသိပေးကြလိုပါတယ်ရှင်။ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်နေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ဥကြောစန္ဒာကသတင်းအချင်းချုပ်ကိုပြောပြမှာပါ။
အမေရိကန်ပြည်သူဟာအာဖဂန်နစ္စတန်နိုင်ငံမှာတိုက်ပွဲဝင်နေတာကိုအဆော့မပြေပဲတာလီဘန်တောင်းရမှုချိန်မုံရေးဆင်မတိုးဖြစ်နေမှုကိုမဟာဗျူဟာသင်းနဲ့ထိုးဖောက်သွားမယ်လို့ကကွယ်ဝန်ကြီးဂျင်းမက်ဒစ်ကပြောကြားလိုက်ပါတယ်။လူတွေသတ်ပြီးအာဏာယူဖို့ကြိုးပမ်းနေတဲ့ရက်စက်ကြမ်းကြုတ်တဲ့ရန်သူတွေလက်ထက်အာဖဂန်နစ္စတန်နိုင်ငံကိုကြောက်စီလင်းမယ်မဟုတ်ဘူးလို့ကာဘူးမြို့ကိုဆက်ရောက်လာစဉ်ဝန်ကြီးမက်ဒစ်ကပြောကြားလိုက်တာပါ။သူဆက်ရောက်လာပြီးနိုင်ပိုင်းအတွင်းမှာပဲကာဘူးလေဆိပ်ကိုဒုံးကျည်ထိမှန်ပြီးလူတူးသေဆုံးအများအပြားဒဏ်ရာရရှိသွားခဲ့ပါတယ်။ဒါဟာသူတို့လက်ချက်ဖြစ်ပြီးမက်ဒစ်ရဲ့လေရင်ကိုပြင်းမှတ်ထားတိုက်ခိုက်တာဖြစ်တယ်လို့တာလီဘန်တွေကဆိုပါတယ်။အဲတချိန်တည်းမှာပဲ IS2 ကလည်းဒါဟာသူတို့လက်ချက်လို့ဆိုနေရပါလေ။ ဤရနိုင်ငံထဲကကတ်လူမျိုးတွေလူတူးဆိုင်ရင်ပဲကျင်းပပြီးဗိုလ်တူးတွေကထုတ်ပြန်တဲ့တေဝင်ရလာထဲမှာ62ရာခိုင်နှုန်းကအီရတ်ကခွဲထွက်ပြီးလွတ်လပ်ရေးဖို့ဆုံးဖြတ်ခဲ့ရပါတယ်။အီရတ်နိုင်ငံထဲမှာကတ်တင်နေထိုင်တဲ့ကိုပိုင်အုပ်ချုပ်ခွင့်ရကာဒစ္စတန်နယ်ရှိပြီးအီရတ်ကခွဲထွက်ပြီးလွတ်လပ်ရေးယူမူဆိုတာကိုပြုလုပ်ခဲ့တဲ့ဆန္ဒခိုင်ပွဲဖြစ်ပါတယ်။ဒီဆန္ဒခိုင်ပွဲကိုအီရတ်အစိုးရရောအင်ဒီးယားနိုင်ငံတွေကပါကန့်ကွက်ခဲ့ကြသလိုအမေရိကန်ပြည်ထောင်စုကလည်းကန့်ကွက်ခဲ့ပါတယ်။မြောက်ကိုရီးယားရဲ့လက်နက်အစီအစဉ်အတွက်အသုံးပြုနေတဲ့ဝင်ငွေလမ်းကြောင်းအလုံးကိုထိန်းချုပ်ပြီးကုန်သွယ်ရေးနဲ့ဗန္ဓာရေးပိတ်ဆို့မှုတွေကိုအပြည့်အဝဖော်ဆောင်ဖို့သမ္မတဒေါ်နယ်ထရမ့်ကအုပ်ချုပ်ရေးအမင်းတရားကိုလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကတံငဲမှုသစ်တွေအတည်ပြုလိုက်ပြီးရသက်တာနှစ်ပတ်မပြည့်ခင်မှာပဲဒေါ်နယ်ထရမ့်ကအခုလိုလက်မှတ်ထိုးပြီးအုပ်ချုပ်ရေးအမင်းကိုထုတ်ပြန်လိုက်တာဖြစ်ပါတယ်။တချိန်ထဲမှာပဲသမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရန်ဆောင်ပုတ်ခတ်ပြောဆိုနေကြတာကြောင့်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်မဲ့ရေးအစီအစဉ်ကိုငြင်းချမ်းစွာမလုပ်နိုင်ဘူးဆိုတဲ့ယူဆချက်ဟာပုံမမြင်မှလာနေပါတယ်ခင်ဗျာ။
ကျေးဇူးပါပါကျော်ရေဒါကတော့သတင်းချင်းချုပ်ကိုဥကြောစံတာကပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုဇော်ဝင်းလိုင်ဖြစ်ပါတယ်အင်ဂျင်နီယာကတော့ Kelvin ဖောင်လာပါရှင်စာသားပတင်းနေနေနဲ့ခင်ပြွေးမြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော့ရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်လန်းချမ်းမြေ့ကြပါစေကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.